Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်မတ်လ9ရက်ဗုဒ္ဓဘုနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင် VOA မြန်မာပိုင်းက Radio စီစဉ်ကိုခုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရို့ဖြင့်လိုင်းနက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ဒီရေနံတင်ပို့မှုကိုရုရှားရဲ့ရေနံတင်ပို့မှုကိုအမေရိကန်ကလုံးဝပိတ်လိုက်တဲ့သတင်းအပါအဝင်နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုတင်ဆက်ဖို့ရှိပါတယ်။တခါကဘာပြတ်တယ်လို့ဖြစ်နေတဲ့ယူကရိန်းစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုလည်းတင်ပြမှာပါ။အဲ့ဒီနောက်မှာတော့
အခုယူကရိန်းပြဿနာပေါ်တဲ့မြန်မာအရေးကိုလူရမင်းမင်းပြပြဖြစ်တယ်မြန်မာပြည်လူတွေရဲ့ခံစားရမှုတွေဒီအကြံစစ်တဲ့အကြံဖတ်မှုတွေကိုကျွန်တော်တို့မေးမိန်တယ်လို့
ဒါကတော့အမေရိကန်သမ္မတအိမ်ဂျီရောမှာကျင်းပခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားမှာမြန်မာအမျိုးသမီးရေးဥဆောင်လှုပ်ရှားနေသူတဦးဖြစ်တဲ့မတ်ဝဝေနုက VOA ကိုပြောသွားတာပါအဲ့ဒီအကြောင်းကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အင်္ဂါညဆွေးနွေးခန်းအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကဘာတလွားခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြမှာပါရှင
်ရုရှားတပ်တွေဘက်ကခေတ္တအပြည့်ရထားပေးတဲ့အတွက်အဝိုင်းခံထားရတဲ့ယူကရိန်းမျိုးတွေတဲကပြည်သားပြည်သူတွေကိုအင်္ဂါနေ့မှာကယ်ထုတ်နိုင်ခဲ့ပါတယ်ပြည်သားတွေဟာဘတ်ကားတွေနဲ့ထွက်ခွာသူတွေရှိသလိုခြေလျင်လျှောက်ခဲ့ရသူတွေလည်းရှိပါတယ်။ယူကရိန်းရှေ့ဘက်ခြမ်းကမြို့ကြီးတစ်မြို့ဖြစ်တဲ့ဆူမီမြို့ကအရသားတွေလည်းထွက်ခွာကြပါတယ်။အပြစ်မရမီနာယီပိုင်းလေးကမှရုရှားကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသား22ဦးသေဆုံးခဲ့တယ်လို့ဒေတာအာနာပိုင်းကပြောဆိုပါတယ်။မြို့တော်ကီယက်အနီးအေပင်မြို့ကနေလည်းထွက်ခွာကြပါတယ်။နောက်ထပ်မြို့တွေဖြစ်တဲ့ချာနစ်၊ခါခီနဲ့မရီဥပိုမျိုးတွေကအရသားတွေထွက်ခွာနိုင်အောင်နောက်ထပ်ကယ်ဆယ်ရေးလမ်းကြောင်းတွေထပ်ဖွင့်ပေးမယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကတော့ရုရှားကမရီဥပိုမျိုးမှာအရသား3သိန်းလောက်ကိုတစားကန်လုထားပြီးလူသားချင်းစာနာမှုဆိုင်ရာကယ်ဆယ်ရေးတွေကိုပိတ်ပင်ထားတယ်လို့အင်္ဂါနေ့တုန်းကဆွဆွဲပြောဆိုခဲ့ပါတယ်။ယူကရိန်းကနေထွက်ပြေးလာတဲ့အရသားအခုချိန်ထိ2တန်းကျော်သွားပြီဖြစ်ကြောင်းနဲ့ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာဒီလောက်များတဲ့ဒုက္ခသည်တွေထွက်ပြေးလာတာမရှိသေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကအင်္ဂါနေ့တုန်းကပြောဆိုခဲ့ပါတယ်။ရုရှားကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ရေနံနဲ့သဘာဝတန်ငွေအားလုံးကိုတင်သွင်းခွင့်ပိတ်ပင်လိုက်ကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်
။ That means Russian oil will no longer be acceptable at US ports and the American people will deal another powerful blow to Putin.
Russia ရဲ့ရေနံတွေကို American ဘက်စိတ်ကမ်းကနေမှလက်ခံတော့မှာမဟုတ်ပါဘူး။ဒါဟာသမ္မတပူတင်ရဲ့စစ်ရန်ရာကြီးကိုနောက်ထပ်ပြင်းထန်တဲ့ထိုးနဲ့တိုက်ခိုက်ချက်တစ်ခုဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါ။ဒီလိုပိတ်ဆို့အရေးယူမှုဟာ Russia သမ္မတပူတင်ကိုအဓိကထားဖိအားပေးဖို့ American အစိုးရအနေနဲ့လှုံ့ဆော်လိုက်တာဖြစ်ပါတယ်။ရေနံစိမ်းသဘာဝတန်ငွေနဲ့ရေနံထွက်ပစ္စည်းတွေအပြင်တောင်မီသွေးနဲ့တောင်မီသွေးထွက်ပစ္စည်းတွေကိုပါပိတ်ပင်လိုက်ပါတယ်။ဒါအပြင်ရုရှားရဲ့စွမ်းအင်ကဏ္ဍမှာအမေရိကန်ယင်းနှိမ့်ညံ့မှုကိုလည်းပိတ်ပင်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကရုရှားကနေရေနံစိမ်းနဲ့လောင်စာတရက်ကိုစီပေါင်း5သိန်းလောက်အမေရိကန်ပြည်ထောင်စုကိုတင်သွင်းခဲ့ပါတယ်။ဥရောပတိုက်ကတော့ရုရှားကနေတရက်ကိုစီပေါင်း4သန်း5သိန်းလောက်တင်သွင်းနေတာဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားအပေါ်အော်စတြေးလျနိုင်ငံကပိတ်ဆို့အရေးယူမှုအသစ်တရက်ကိုထပ်မံပြဋ္ဌာန်းလိုက်ကြောင်းအင်္ဂါနေ့တုန်းကထုတ်ပြန်ကြေညာပါတယ်။ရုရှားရဲ့ဝါဒဖြန့်ချင်ရင်းနဲ့မမှန်သတင်းထုတ်လွှင့်မှုတွေကိုလှုံ့ဆော်ပေးနေသူတွေအပါအဝင်ရုရှားရဲ့အဓိကအကျိုးစီးပွားကိုပေါ်ဆောင်ပေးနေသူ10ဦးကိုထပ်မံအရေးယူလိုက်ကြောင်းအော်စတြေးလျနိုင်ငံသားရဲ့ဝန်ကြီးမရီစ်ဖိန်းကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်ရုရှားစစ်တပ်တွေကိုလည်းငွေကြေးဆိုင်ရာပိတ်ဆို့အရေးယူလိုက်ပါတယ်။ဒါကြောင့်ရုရှားစစ်တပ်ကိုပစ္စည်းတင်သွင်းနေတဲ့ကုမ္ပဏီတွေကိုဩစတြေးလျကနေတင်ပို့ရောင်းချခွင့်ကိုပါပိတ်ပင်လိုက်တာဖြစ်ပါတယ်။ယူကရိန်းကိုတိုက်ခိုက်ရောက်မှာကြီးရည်လေတာဝန်ရှိသူရုရှားစစ်တပ်အကြီးအကဲ6ဦးကိုလည်းငွေချေးနဲ့ခီးသွားလာခွင့်တွေတန်ခတ်အရေးယူလိုက်ပါတယ်။ဩစတြေးလျရဲ့နောက်ထပ်ရေနံချက်လုပ်ငန်းကုမ္ပဏီတစ်ခုဖြစ်တဲ့ Enpo ကတော့ ရုရှား-ယူကရိန်းပဋိပက္ခစတင်ကြတဲ့ကရုရှားရေနံစိမ်းတွေဝယ်ယူတင်သွင်းတာကိုရပ်ဆိုင်းထားခဲ့ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားအကြမ်းအတည်းနဲ့ရင်ဆိုင်နေရပြီးဒီစစ်ပွဲကြောင့်ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ပုံမနီးကပ်သွားတဲ့အပေါ်တရုတ်သမ္မတရှီချင်းဖင်အနေနဲ့နေမတိထိုင်မတာဖြစ်နေတယ်လို့အမေရိကန်ဗဟိုထောင်လှမ်းရေးဌာန CIA အကြီးအကဲဝီလျံဗန်းစ်ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်တရုတ်သမ္မတရှီချင်းဖင်နဲ့တရုတ်ခေါင်းဆောင်ပိုင်းမှာယူကရိန်းမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုတွေးမြင်ပြီးအနည်းငယ်မသက်မသာဖြစ်နေတယ်လို့ကမ္ဘာချင်းချောင်းမှုအန်ဒီယန်နဲ့ပတ်သက်ပြီးလွှတ်တော်ကြားနာပွဲမှာ CIA အကြီးအကဲဝီလျံဗန်းစ်ကလွှတ်တော်အမတ်တွေကိုပြောဆိုခဲ့ပါတယ်ရုရှားကအခုလိုအခက်အခဲအကြတဲ့နဲ့ရင်ဆိုင်ရလိမ့်မယ်လို့တရုတ်ခေါင်းဆောင်တွေကြိုတင်မျှော်လင့်ထားပုံမရဘူးလို့လည်းဗန်းစ်ကပြောဆိုပါတယ်အင်္ဂါနေ့တော့ကတော့ယူကရိန်းအရေးနဲ့ပတ်သက်ပြီးလွန်စွာမှစိုးရိမ်မိကြောင်းနဲ့အမြင့်ဆုံးအနေအထားနဲ့ထင်ထင်သိသိလှုပ်ရှားဖို့တရုတ်သမ္မတရှီချင်းဖင်ကတင်းတဲ့သမ္မတအီမန်နျူအယ်မက်ခရွန်နဲ့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့တို့နဲ့ဗီဒီယိုကနေတဆင့်ဆွေးနွေးစဉ်ပြောဆိုခဲ့ပါတယ်။ရုရှားနဲ့ယူကရိန်းနောက်ဆုံးအပြေရတဲ့အထိဆက်လက်ဆွေးနွေးဖြေရှင်းကြဖို့တရုတ်သမ္မတကတိုက်တွန်းကြောင်းတရုတ် CCTV ကပြောဆိုခဲ့ပါတယ်။
American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကသူ့နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးလည်းဖြစ်အာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ပရက်ဆွန်ဂရွန်နဲ့ဆက်လက်လက်တွဲလှုပ်ဆောင်ဖို့ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆာဆာကာဝါကိုပြောဆိုလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်ရှိနန်းတော်ထဲမှာမတ်လ9ရက်နေ့ကဟွန်ဆန်နဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆာဆာကာဝါတို့တွေ့ဆုံစဉ်မှာအဲဒီလိုပြောဆိုလိုက်တာဖြစ်တယ်လို့ဟွန်ဆန်ရဲ့ Facebook မှာဖော်ပြထားပါတယ်။ဟွန်ဆန်ရဲ့ဇန်နဝါရီလအတွင်းကမြန်မာနိုင်ငံသွားတဲ့ခီးစဉ်ကိုဆာဆာကာဝါကထောက်ခံခဲ့ပြီးဒါဟာမြန်မာပြည်သူတွေအတွက်မဟာအခွင့်အလမ်းဖြစ်တယ်လို့လည်းပြောတယ်လို့ရေးသားထားပါတယ်။သူ့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးလူသားချင်းစာနာတဲ့အကူအညီတွေပေးအပ်နိုင်ရေးနဲ့အကြမ်းဖက်မှုတွေရပ်ဆိုင်ရေးအတွက်ရည်ရွယ်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်။အာဆီယံအလှည့်ချဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီအတွက်စူးစမ်းမှုအလုံးဆက်လက်လှုပ်ဆောင်မှာဖြစ်ပြီးဆာဆာကာဝါအနေနဲ့လည်းသူ့ရဲ့နိုင်ငံခြားရေးဝန်ကြီးလည်းဖြစ်အာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ဆွန်ခရွန်နဲ့ဆက်လက်လက်တွဲလှုပ်ဆောင်ဖို့တိုက်တွန်းခဲ့တယ်လို့ရေးသားထားပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံအာနာယတာလီဘန်အဖွဲ့ကမနေ့ကကြားရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထိမ်းအမှတ်အနေနဲ့အစ္စလာမစ်ဥပဒေအတွင်းကနေအမျိုးသမီးတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့ကတိပြုလိုက်ပါတယ်မိမိတို့အစ္စလာမစ်အင်မရိတ်အာဖဂန်နစ္စတန်အနေနဲ့ရှာရီယာဥပဒေပါအခွင့်အရေးတွေအတိုင်းအမျိုးသမီးတွေကိုစောင့်ရှောက်မှာဖြစ်တယ်လို့တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကတွစ်တာမှာရေးသားလိုက်ပါတယ်။အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဟာအာဖဂန်အမျိုးသမီးတွေအတွက်သူတို့ရဲ့ဥပဒေပါအခွင့်အရေးတွေကိုကာကွယ်ဖို့အတွက်မဟာအခွင့်အရေးဖြစ်ပါတယ်။ဖျားသခင်ရဲ့စန္ဒအရကျွန်ုပ်တို့အားလုံးကအာဖဂန်အမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ပါမယ်လို့လည်းသူကပြောဆိုလိုက်ပါတယ်။မနစ်အော်ဂုတ်လကတာလီဘန်အစိုးရဟာပြုပြင်ပြောင်းလဲမှုတွေလုပ်ပြီးသူတို့ရဲ့ပုံရိပ်ကိုပြောင်းလဲဖို့ကြိုးစားလာခဲ့ပါတယ်။တာလီဘန်ခေါင်းဆောင်တွေကသူတို့အနေနဲ့အမျိုးသမီးအခွင့်အရေးတွေကိုလေးစားတာအမျိုးသမီးတွေကိုပညာသင်ကြားခွင့်နဲ့အလုပ်လုပ်ပိုင်ခွင့်ပေးမယ်ဆိုတာတွေကိုနိုင်ငံတကာအတိုင်းအဝိုင်းကိုမကြာခဏအာမခံချက်ပေးကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေကတော့တာလီဘန်အဖွဲ့ရဲ့ပြောဆိုချက်တွေကိုပယ်ချပြီးတာလီဘန်အဖွဲ့ဟာအထူးသဖြင့်အမျိုးသမီးတွေအပါအဝင်လူ့အခွင့်အရေးကိုချိုးဖောက်နေကြောင်းစွပ်စွဲထားပါတယ်ခင်ဗျာကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမီရှဲဘတ်လီဟာလာမယ့်မေလမှာရှင်ကျန်းပြည်နယ်အပါအဝင်တရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်မီရှဲဘတ်လီကအကြောင်းကြောင်းကြောင့်ရွှေဆိုင်ခဲ့ရတဲ့ခီးစဉ်ကိုမကြာခင်တွားရောက်မယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ UNHRC ကိုမနေ့အင်္ဂါနေ့ကပြောလိုက်ပါတယ်တရုတ်အစိုးရကမိမိခီးစဉ်ကိုမကြာသေးခင်ကခွင့်ပြုသဘောတူညီခဲ့ပါတယ်လို့သူကကြေညာလိုက်ပါတယ်မိမိခီးစဉ်ရဲ့ရှေ့ပြေးအနေနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကအဖွဲ့တစ်ဖွဲ့ဟာရှေ့လာထဲမှာတရုတ်နိုင်ငံကိုတွားရောက်မယ်လို့လည်းပြောပါတယ် ဂျနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာတရုတ်တမ္မာကြီးကလည်းလာမယ့်မေလအတွင်းရှင်ဂျန်းပြည်နယ်တွားရောက်မဲ့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးရဲ့ခီးစဉ်ကိုကြိုးဆိုပါကြောင်းနဲ့မိမိတို့အနေနဲ့ဒီခီးစဉ်အတွက်အကောင်းဆုံးပြင်ဆင်ဖို့အတူတကွဆောင်ရွက်နေကြောင်းပြောပါရယ်အနောက်နိုင်ငံတွေကတရုတ်အစိုးရရှင်ဂျန်းပြည်နယ်ကဝီဂါလူနည်းစုမွတ်စလင်တွေခန့်မှန်းတသန်းလောက်ကိုလူမျိုးတုံးအောင်လုပ်ဆောင်နေတယ်လို့ဆွဆွဲထားပါတယ်။တရုတ်အစိုးရကတော့အနောက်နိုင်ငံတွေကဆွဆွဲတာကိုညှင်းပယ်ပြီးဝီဂါပညာပေးစခန်းတွေထားရှိတာဟာအစွန်းရောက်မွတ်စလင်တွေရန်ကကာဝယ်ဖို့ဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကျွမ်းကျင်ပညာရှင်အဖွဲ့တစ်ဖွဲ့ကအာမြင့်ကာဝယ်ဆေးထိုးတာအပါအဝင်ကိုဗစ်ကယောဂါကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေကိုအ мян ဆုံးနဲ့ကြဲကြဲပြန့်ပြန့်လှုပ်ဆောင်ပေးတာကိုအလေးနဲ့ထားထောက်ခံကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီလိုလှုပ်ဆောင်တာဟာအရင်က WHO ကပြောခဲ့တဲ့အာမြင့်ကာကွယ်ဆေးထိုးတာမလိုအပ်ဘူးဆိုတာနဲ့ကာကွယ်ဆေးမညီမမျှဖြစ်စေတယ်လို့ပြောဆိုခဲ့တာတွေနဲ့ပြောင်းပြန်ဖြစ်သွားပါတယ်။အဲ့ဒီကြေညာချက်တွေကကိုဗစ်ကယောဂါကာကွယ်ဆေးထိုးတာဟာပြင်းထန်တဲ့ယောဂါတွေနဲ့သေဆုံးမှုတွေကိုအကာအကွယ်ပေးနိုင်တယ်လို့ဖော်ပြထားပါတယ်။မနစ်က WHO အကြီးအကဲ Tedros Ghebreyesus ကကိုဗစ်ကယောဂါအာမြင့်ကာကွယ်ဆေးထိုးပေးတာတွေခိတရပ်ဆိုင်ထားဖို့တောင်းဆိုခဲ့ပြီးအဲ့ဒီအစားချမ်းသာတဲ့နိုင်ငံတွေအနေနဲ့ဆင်းရဲတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေလှူဒန်းပေးဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ
ကုစားမိုးကြောင့်နဲ့ကိုခင်မောင်စုမိပါရှင်ပုတ်တဖူးနေနဲ့ခင်အစီအစဉ်အတွက်သတင်းတွေကိုကြောပြသွားတာပါမကြာခင်မှာတော့ဒီအင်ဖြူရောမှာပြုလုပ်တဲ့အမျိုးသမီးများနေ့အခမ်းအနားနဲ့မြမအမျိုးသမီးအခွင့်အရေးကိုတင်ပြဖို့ရှိပါတယ်အခုတော့ကဘာပြတ်တလို့ဖြစ်နေတဲ့ယူကရိန်းစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါယူကရိန်းမှာအရသာထိခိုက်သေဆုံးမှုတိုးလာသလိုအကြမ်းဖက်မှုတွေကြားကနေဘေးလွတ်ရာအိမ်နီးချင်းနိုင်ငံတွေစီကိုထွက်ပြေးနေရသူတွေပိုးပြီးများလာတဲ့အခြေအနေတွေကြောင့်တိုက်ပွဲတွေကိုငြိမ်းချမ်းစွာအဆုံးသတ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးဖွဲ့စည်းတွေကတောင်းဆိုနေကြပါတယ်။အခုချိန်ထိသေဆုံးပြီးဒီဒဏ်ရာသေဆုံးပြီးထိခိုက်သေဆုံးတဲ့သူစုစုပေါင်းဟာ 1,335 ဦးရှိနေပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာကနေလီဆာရှလိုင်းတင်ပြပို့ထားတာကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်
။ယူကရိန်းမှာထိခိုက်သေးဆုံးရမှုအရေအတွက်ကိုပြုစုတဲ့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံကတော့လက်တွေ့ထိခိုက်သေးဆုံးမှုအရေအတွက်ကစည်ရင်းပြုစုထားတာထက်ပိုပြီးများမယ်လို့ယုံကြည်ထားပါတယ်။ဒါကြောင့်လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲဘက်ချလက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာကြီးလို့ပြောဆိုလိုက်ပြီးပရိပခကိုငြိမ်းချမ်းစွာအမြန်ဆုံးသတ်ဖို့ထပ်ပြီးတောင်းဆိုပါတယ်။လက်ရှိဖြစ်ဖြစ်နေတာကြောင့်ယူကရိန်းနိုင်ငံတွင်းကဒေသအများပြားမှာအရသာတည်ဆုံမှုနဲ့ထိခိုက်ဒဏ်ရာရမှုတွေကိုစစ်ဆေးအတည်ပြုလို့မရကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဟုံးရဲ့ပြောခွင့်ရလစ်ထရော့ဆဲလ်ကပြောပါတယ်။ရုရှားတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ပောက်ခွဲလက်နက်တွေကြောင့်ထိခိုက်တည်ဆုံမှုအများဆုံးဖြစ်ရတယ်လို့လည်းသူကပြောပါတယ်။လက်နဲ့ချီတွေဒုံးချီတွေနဲ့မြို့အများပြားတိုက်ခိုက်ခံရတာမှာရာနဲ့ချီတဲ့လူနေအဆောက်အုံတွေပျက်စီးပြိုကျရတယ်ဆိုလဲသူမကထပ်လောင်းပြောပါတယ
် we are alarmed by numerous reports of threats and actual harm against journalists
သတင်းတောက်တွေကိုချင်းချောက်ပြီးတကယ်လဲအန္တရာယ်ပြုတယ်ဆိုတဲ့သတင်းတွေကြောင့်ကျမတို့ထိတ်လန့်တုန်လှုပ်ရပါတယ်တဲ့လက်နက်ကန်အဖွဲ့တွေလက်တလောထိန်းချုပ်ထားတဲ့အရှေ့ပိုင်းမှာယူကရိန်းလူလားသူတွေကိုတရားဥပဒေမဲ့ဖမ်းဆီးတဲ့သတင်းတွေနောက်ယူကရိန်းအစိုးရထိန်းချုပ်ရာဒေသတွေမှာရုရှားလိုလားသူတွေလို့ယူဆခံရသူတွေအပေါ်အကြမ်းဖက်တယ်ဆိုတဲ့သတင်းတွေကြောင့်လည်းစိုးရိမ်ရပါတယ်လို့ပြောခွင့်ရ Throssels ကပြောခဲ့တာပါယူကရိန်းနိုင်ငံကနေအင်းကြီးချင်းပိုလန်မိုဒိုဗာရူမေးနီးယားဟန်ဂေရီစလိုဗက်ကီးယားနဲ့တခြားသောဥရောပနိုင်ငံတွေကိုထွက်ပြေးရသူကနှစ်သန်းကျော်ရှိပြီလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ယူကရိန်းရဲ့စိတ်ကမ်းမြို့မာရီပိုလ်မှာပိတ်မိနေပြီးထွက်ပြေးလို့မရဘဲဖြစ်နေသူကသိမ့်ချီရှိတယ်လို့လဲနိုင်ငံတကာချက်ချင်းနေအသင်း ICRC ရဲ့ပြောခွင့်ရာအီဝမ်ဝတ်ဆန်ကပြောပါတယ
် we stand ready to act in terms of our neutral intermediary role
ယူရဲကနေအရသားတွေဘေးကင်းစွာထွက်ခွာနိုင်ရေးအတွက်ကျွန်တော်တို့ရဲ့ဗမ်မလိုက်ဂျာနီအခမ်းကဏ္ဍကနေဆောင်ရွက်ပေးရေးအစင်းသင့်ရှိနေပါတယ်ဒါပေမဲ့ဒီကနေ့လက်တွေ့ဖြစ်နေတာကလူတွေအတွက်ကဘာပြတ်တယ်လို့ဖြစ်နေပါတယ်အခြေအနေကပိုဆိုးလာပါတယ်မရှိမဖြစ်ကုန်စည်တွေလည်းပြတ်လတ်နေပါပြီဒါကြောင့်ကျွန်တော်တို့ဒီကနေ့တောင်းဆိုနေရတာကတော့ ဒီလူတွေကိုအသက်ကယ်ကူညီရေးဖြစ်ပါတယ
်။အပြစ်ခတ်ရဲဆဲရေးသဘောတူညီချက်ကျိုးပေါက်ပြီးနောက်မှာတော့မာရီပိုးကနေလူတွေဘေးကင်းစွာထွက်ခွာနိုင်ရေးလူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းတွေဖန်တီးမဲ့ရုရှားရဲ့အဆိုပြုချက်လည်းမအောင်မမြင်ဖြစ်ခဲ့ပါတယ်။အရေးကြီးလိုအပ်နေတဲ့အထက်မှာအရေးပေါ်ခိုလုံရေးစခန်းတွေ၊ကျန်းမာရေးဆောင်ရှားမှုအစားအသောက်တောက်သုံးရည်နဲ့မိလာတို့လည်းပါဝင်တယ်လို့အကူအညီပေးရတဲ့အဖွဲ့အစည်းတွေကပြောပါတယ်။ဒါအပြင်စိတ်ဓာတ်ရတွေပူဆွေးဝမ်းနည်းဖွယ်ရာကပေးကြီးလို့သူတို့ကတုံ့နှုံပြောဆိုလိုက်ပြီးဒီအချိန်လေးကိုဖြည့်ရှင်းနိုင်ရတဲ့အတွက်စိတ်ပိုင်းဆိုင်ရာပံ့ပိုးမှုတွေလည်းလိုအပ်တယ်လို့ပြောဆိုချက်ပါတယ်ရှင်
။မတ်တင်ကြီးထိုက်ပါရှင်။အခုတော့ကိုဗစ်ကူးစက်မှုတိုးလာတဲ့ KIO ဌာနချုပ်လိုက်စာအခြေအနေကိုပြောပြမှာပါ။တရုတ်မြန်မာနယ်စပ်ဒေသကကချင်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုက်စာမြို့မှာကိုဗစ်အတည်ပြုလူနာ300လောက်ရှိနေပါတယ်။အတည်ပြုလူနာတွေကိုကိုဗစ်ကူးသဆောင်တွေမှာကူးသပေးနေတယ်လို့တချို့ကတော့နေအိမ်တွေမှာပဲကူးသမှုခံယူနေကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ကချင်လူမျိုးရေး KIO အဖွဲ့ဌာနချုပ်ရှိတဲ့လိုက်စာမြို့မှာဖေဖော်ဝါရီလဒုတိယပတ်လောက်ထဲကစလို့ကိုဗစ်ကရောဂါကူးစက်မှုတွေစတင်ခဲ့ပြီးအခုရက်ပိုင်းမှာတော့ပိုးတွေ့လူနာတွေတိတိတသားပိုများလာပါတယ်။လိုက်စာမြို့မှာလက်ရှိအတည်ပြုလူနာ300လောက်ရှိနေပြီးကူးစက်ခံရသူအချို့ရဲ့ဆေးစစ်ဆေးချက်နဲ့တွေ့ရှိတဲ့ရောဂါလက္ခဏာတွေအရအိုမီကရွန်အမျိုးအစားအဖြစ်သတ်မှတ်ထားကြောင်း KIO ရဲ့ COVID-19 ရောဂါကာကွယ်တားဆီးနှိမ်နင်းရေးကော်မတီကအသွင်းရင်းမှုဗိုလ်မှူးကြီးဟိန်းဝင်က VOA ကိုပြောပါတယ်
။ဒီခုကျွန်တော်နည်းနည်းတိုးလာတဲ့ဒီတလာတော့တွေ့မှာကို300နေပါလောက်ရှိပြီเจ้ามาရောနမီဒီချိုရက်ွက်มาရောအဲ့လိုစစ်စာရှိတယ်အော်ဘီခွန်တော့ပဲကျော်တို့လည်းယူဆတယ်နေရကိုတော့ကျော်တို့ခွင့်မိမှာပို့ပြီးတော့စစ်စစ်တဲ့ကသူတို့ကအော်ဘီခွန်တော့ဒီပြုပေးတယ်ဒါကြောင့်ခိုးလို့တော့ဖြစ်တာကျော်တို့ကထပ်တော့မစစ်တဘောမစင်လဲတက်ခဏတွေကြည့်ပြီးတော့ဒီအော်ဘီခွန်ပဲလို့ယူဆတယ်အင်းကျော်ရဲ့နီနတ်ဘွိုင်းမှာစစ်တဲ့ဟာလေအလုံးအော်ဘီခွန်တို့သူတို့ကကြောက်ကြတယ်ဆိုတော့ကျော်တို့ကလည်းအဲ့လိုပဲသမလိုက်ရပါတ
ယ်။ကူးစက်ခံရသူအများစုကအကြောင်းသားတွေနဲ့လူလက်ပိုင်းတွေဖြစ်ကြတယ်လို့ပြောပါရယ်။ကိုဗစ်အတည်ပြုလူနာတွေကိုကူးသပေးနေပုံနဲ့ပတ်သက်လို့လဲဗိုလ်မှူးကြီးဟိန်းဝန်ကအခုလိုပြောပြပါရယ်
။ကိုလိုလိုဆီတော့ဒီ home care ရဲ့ကူးသစင်တာပေါ့အဲဒီမှာ care center မှာထားပြီးကူးသတယ်။လော့ကဒေါင်းတွေပါသေးတော့ကျွန်တော်တို့ခြားခြားတော့မရှိဘူးမြတ်။အတိအဆလို့ရှိရင်ဒီကလေးတွေကတာတင်နေတဲ့ဆိုတော့အတိအဆရင်ကောင်းသားဒီကိုကူးသပေးပြီးတော့အော်ဒီစီကံပိုင်းမှာတော့လည်းပြီးတော့တော်တော်ကြီးတက်တာတော့ရှိတယ
်။လိုက်စာမျိုးအဝင်မှာအာကောင်တိုးဖက်နမူနာယူကိုဗစ်စစ်ဆေးတာတွေစောင့်ရွက်နေကြောင်းဗိုလ်မှူးကြီးဟိန်းဝန်ကပြောပါရယ်။ကိုဗစ် -19 ရောဂါကူးစက်လို့ကုသမှုခံယူနေရသူတူကလည်းလိုက်စာမျိုးမှာစစ်ဆေးကုသပေးနေတဲ့အခြေအနေတွေကိုခုလိုပြောပြပါရယ်။တော်တ
ော်ဖြစ်ကြတယ်ဗျ။ကျွန်တော်ဖြစ်တာကစပြီးတော့ညဖြားတယ်ပြီးတော့နောက်တနေ့ဆက်ကြတယ်ဆက်ကြတော့အဲ့ဒီလူကလည်းပါပြီးတော့ဒီဆန်တော့ကြီးတယ်စစ်တယ်အဲ့လို
လူနာအများစုက3ရက်ကနေ5ရက်လောက်အကြာမှတက်တာပြောင်းကင်းသွားကြတာများပြီးတိတ်ဆုံးလို့တော့မရှိဘူးလို့ပြောပါရယ် KIO ထိန်းချုပ်တဲ့လိုက်စာမျိုးမှာ COVID-19 ရောဂါပိုးစစ်ဆေးရာတွေကိုရက်ွက်အစုလိုက်လှုပ်ဆောင်နေပါရယ် COVID မရှိသူတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတာမှာကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသူ2000ကျော်လောက်ရှိတယ်လို့တတိယအကြိမ်အားဖြည့်ကာကွယ်ဆေးထိုးပေးရတယ်လည်းလုပ်နေတယ်လို့ KIO ရဲ့ COVID-19 ရောဂါကာကွယ်တားဆီးနှိမ်နင်းရေးကော်မတီကအသွင်းရင်းမှုဗိုလ်မှူးကြီးဟိန်းဝန်ကပြောပါရယ်2021ဇွန်လပိုင်းတွေက COVID-19 ကူးစက်သူ4000ကျော်လောက်ရှိခဲ့တဲ့ KIO ရဲ့ပညာရေးမြို့မိုင်းကြိုင်မှာတော့အခုရက်ပိုင်းအတွင်းကိုဗစ်ကျန်းမာမှုမရှိပါဘူးကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရမြန်မာတိုင်းနိုင်ငံလုံးမှာဒီရက်ပိုင်းအတွင်းကိုဗစ်အတည်ပြုလူနာ1000ကျော်လောက်ရှိတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တွေထက်ကစာရင်ရောကြသွားပါတယ်ခင်ဗျာ
ကိုရဲမော်ပါရှင်အခုတော့ဒီချင်းပြည်နယ်ဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါချင်းပြည်နယ်ဖလန်းမြို့နယ် Recorded မြို့ဘက်မှာတိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေဖြစ်နေတာမို့ဒေသခံတွေမြို့ကနေတိမ်းရှောင်ကြဖို့ချင်းကာကွယ်ရေး CDF ဟောလန်ငိုရန်အဖွဲ့ကနေကျင်းညာခဲ့ပြီးတဲ့နောက်မှာအဲ့ဒီမြို့မှာနေထိုင်တဲ့ပြည်သူထောင်ထဲချပြီးတော့အိန္ဒိယနယ်စပ်ဘက်ကိုစစ်ပေးတင်ဆောင်နေကြပါတယ်။ဒါပေမဲ့ဒီအိန္ဒိယနယ်စပ်ဘက်တင်ဆောင်နေကြပြီမဲ့အဲ့ဒီမှာလည်းအခက်အခဲတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်
။ချင်းပြည်နယ်ဖလန်းမြို့နယ်ရီကွတ်တာမြို့ဘက်မှာမလဆန်းကစားလို့စစ်ကောင်စီတပ်တွေအင်အားတိုးချဲ့နေတာကြောင့်မလ9ရက်တနင်္လာနေ့ကစာထုတ်ပြန်ခဲ့ပါတယ်။ အဲ့ဒီထုတ်ပြန်ချက်ထွက်ပေါ်လာပြီးတဲ့နောက် ရီကော့ဒါ မျိုးအမှတ်1နဲ့အမှတ်2ရက်ွက်မှာနေထိုင်တဲ့ဒေသခံအားလုံးဤပါအိန္ဒိယနိုင်ငံမီဇိုရမ်ဘက်ကိုတိမ်းရှောင်သွားကြတယ်လို့လဲကိုယ်တိုင်တိမ်းရှောင်နေရတဲ့မျိုးကန်တယောက်ကပြောပါတယ်
ဒီမှာတော့မနေ့ကအမှတ်1ရက်ကအမှတ်2ရက်ကအားလုံးဘုရားကိုချက်ပြီးကြရတယ်မနေ့ကစီရက်ပေါ်မှာဥပ္ပနေသူတို့ထုတ်ပြန်ချက်ထုတ်တယ်ညနေပိုင်းချိန်မှာမထိုးမြင်ချီကိုအားလုံးဒီလိုရအောင်ပြောင်းရွှေ့ဖို့ဆိုပြီးတော့သူတို့ထုတ်ပြန်ချက်ထုတ်တာလေအဲ့ဒါနဲ့တိုက်ပွဲကဒီနိုင်ငံအလားအလာတွေရှိတယ်ကြောင့်ဟိုအမှတ်1ရက်ကအမှတ်2ဟိုရီတောင်ပေါ်မှာရှိတဲ့အဲ့ဒီအမှတ်1ရက်ကကိုန
ဒီကွန်မာကလူဝီတထောင်ဆိုတော့လူဝီထောက်ထောင်ဝင်ကျင်တော့ရှိရလေခရီးမှုကလေစိတ်ပွဲကဒီနေ့ဖြစ်မလားမနေ့ကဖြစ်မလားဆိုတော့အချိန်မီဖြစ်နိုင်တဲ့အနေအထားပါရှိနေရပေါ့နော်အဲ့ဒါကြောင့်ဒီကေခက်ကလေဒီလူတွေကိုဟိုဘက်ကိုပြန်ခိုင်းနိုင်မှာချင်းကာကွယ်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းလန်း Defense Force ဝါငိုရန်အဖွဲ့ကရီကိုဒါမျိုးအမှတ်1တီယိုချောင်းမှနေထိုင်ကြတဲ့ပြည်သူတွေညနေပိုင်း6နာရီမထိုးခင်ဘေးလွတ်ရာကိုပြောင်းရွှေ့ကြဖို့ကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒေသခံပြည်သူတွေရီကိုဒါမျိုးကန်အာလုံးနီပါအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကဇိုကုတာဂျေးဝါဘက်မှတိမ်းရှောင်နေကြရပါတယ်ရီကိုဒါမျိုးတဝိုက်မှာရှိတဲ့ဂျေးဝါတွေကဂျေးဝါသားတွေအနေနဲ့ရီကိုဒါမျို
ကျွန်တော်ကတော့ဒီလိုနားမှာရှိတဲ့ကြီးဝါလေးတွေလည်းများတယ်ရှင်နော်ကြီးဝါလေးကတီတူရီကလည်းအဲ့ဒီရီဘက်ကိုမလာဘူးပေါ့နော်သူတို့အဲ့လိုစားထုတ်ထားတယ်လက်ရှိမှာရီကိုတာမျိုးပဲအကားသွားလာရီကိုလည်းချင်းကာဝေးအဖွဲ့ဘက်ကပြိပင်ထားတယ်လို့လည်းခီးတဲ့တင်ကရေမောင်းတူကပြောပါတယ်ခုဘောဘောဆဲတော့လမ်းပိတ်နေတယ်ဒီကြီးကလည်းလမ်းပိတ်ထားတယ်ဒီဖြစ်ပိတ်နေတယ်လို့ပြောလို့မရဘူး
အခုကျတော့ဒါရီနဲ့ပြောလို့မရဘူး။မနေ့ကနေ့ချင်းရတာလေးလေးနဲ့ပြန်ထားတာ။ကလေးတီးတိန်ရီကိုတာရင်လိုင်းပြေးဆွဲနေတဲ့မော်တော်ယာဉ်တွေအလုံးဒီလမတ်လ၈ရက်နေ့ကစလို့ရီကိုတာမျိုးဘက်ကိုရင်လိုင်းပြေးဆွဲမှုအလုံးရန်နာထားကြဖို့ CDF ဝါငိုရန်အဖွဲ့ကကြေညာချက်ထုတ်ပြန်ထားလို့ကားအသွားလာတွေရပ်ဆိုင်နေကြပါတယ်။ ပြီးခဲ့တဲ့မလ၅ရက်နေ့ကလည်းရီကွတာမျိုးအမှတ်၂ရပ်ကွက်တောင်ပေါ်မှာအခြေစိုက်တပ်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းစစ်တပ်ဘက်ကအကြအဆုံးများတယ်လို့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေထုတ်ပြန်ခဲ့ပေမဲ့
ချင်းပြည်နယ်ဘက်ကစစ်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဇိုကုတာကျွဝဘက်ကိုရောက်နေတဲ့စစ်ဘေးရှောင်တွေဟာယာယီစစ်ဘေးရှောင်စခန်းနဲ့ဆွေမျိုးသားချင်းအိမ်တွေမှာခိုလုံနေကြရပါတယ်။မီဇိုရမ်ပြည်နယ်အစိုးရနဲ့အစိုးရမဟုတ်တဲ့ NGO ဖွဲ့စည်းတွေဘာသာရေးအသင်းဖွဲ့တွေကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကူညီပေးနေပါတယ်။
အခုလက်ရှိမီဇိုရမ်ပြည်နယ်အစိုးရရဲ့စာရင်းမှတ်တမ်းအရမြန်မာနိုင်ငံဘက်ကထွက်ပြေးလာသူ24,286ဦးရှိနေပြီလို့မီဇိုရမ်အစိုးရဘက်ကပြောပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ကနေတဆင့်အိန္ဒိယပိုင်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြသူတွေရှိနေကြဆဲဖြစ်ပါတယ်ခင်ဗျာ။ကိုခင်မောင်ဆုမင်းပါရှင်။အခုတော့အိန္ဒိယအမေရိကန်သမ
ြရအောင်ပါကဘာတဝန်းကြားမဒန်းတူညီညာရေးကြိုးပမ်းမှုတွေမှာမြန်မာအပါအဝင်နိုင်ငံတကာကူညီပံ့ပိုးရေးအစီအစဉ်တွေအတွက်သမ္မတဘိုင်ဒန်အစိုးရကနေ American Dollar 1.6 Billion Budget ရထားကြောင်းအင်ဂျူရောမှာမနေ့ကပြုလုပ်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ့်မှတ်online ကနေပြုလုပ်တဲ့အခမ်းအနားမှာ American နိုင်ငံသားရေးဝန်ကြီး Anthony Blinken ကပြောကြားလိုက်ပါတယ်။ဒီကြားမဒန်းတူညီမျှမှုကို American ပြည်ထောင်စုအနေနဲ့ကြိုးပမ်းအားထုတ်နေပေမဲ့အခုအချိန်ထိအပြည့်အဝမရောက်သေးသလိုအခြားနိုင်ငံတွေမှာလည်းအောင်မြင်မှုမရသေးဘူးလို့ဥရောပဘက်ကိုရောက်နေတဲ့ American နိုင်ငံသားရေးဝန်ကြီး Blinken ကနေဗီဒီယိုကနေပေးပို့တဲ့အဖွင့်အမိန့်ကိုမှအခုလိုပြောကြားခဲ့ပါတယ်။
We have to redouble our efforts to advance the status of women and girls around the world.
ဒါပါတော့ဝန်ရှိအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့အဆင့်အတန်းကိုမြှင့်တင်ဖို့ကျွန်တော်တို့ကြိုးပမ်းအားထုတ်မှုတွေကိုနှစ်ဆတိုးလှုပ်ဆောင်ရမှာဖြစ်ပါတယ်။အဲ့ဒီအတွက်သမ္မတဘိုင်ဒန်ကနေကဘာတော်ကျားမဒန်းလူညီညှက်တာမှုကိုမြှင့်တင်ရေးကြိုးပမ်းအားထုတ်မှုတွေကိုပံ့ပိုးဖို့နိုင်ငံခြားအကူအညီဘတ်ဂျက်ဒေါ်လာ 1.6 ဘီလီယံအထိရထားကြောင်းဒီနေရာကနေပဲစိတ်လှုပ်ရှားစွာနဲ့ကြေညာလိုက်ပါတယ်။ဒါဟာမနေ့ကအစီအစဉ်နဲ့နှိုင်းယှဉ်နှစ်ဆပိုများပါတယ်။
ဒါပြင်အင်ဖြူရော်ကကျင်းပတဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားမှာရုရှားရဲ့ကျူးကျော်စစ်အတွင်း
ယူကရိန်းအမျိုးသမီးတွေရဲ့အခမ်းကဏ္ဍပေါင်းစုံကနေပါဝင်တော်လှန်နေမှုတွေကို USAID အကြီးအကဲဆမန်တာပါဝါကအခုလိုပြောကြားခဲ့ပါတယ
် The invasion has also revealed the resolve of the Ukrainian people
ကျူတော်မှုဟာယူကရိန်းပြည်သူတွေရဲ့အဆုံးဖြတ်ကိုထုတ်ဖော်ခဲ့ပါတယ်အထူးသဖြင့်တော့ယူကရိန်းနိုင်ငံမှာဆန္ဒပြပွဲတွေကိုဥဆောင်နေတဲ့အမျိုးသမီးတွေကိုကျမတို့အားလုံးမြင်နေရပါတယ်လို့ပြောသွားတာပါအခုလိုနိုင်ငံတကာအတိုင်းအဝိုင်းအတွက်အရေးကြီးဆုံးဖြစ်နေတဲ့ယူကရိန်းရုရှားအရေးကြောင့်မြန်မာအမျိုးသမီးလှုပ်ရှားမှုတွေမှာနိုင်ငံတကာအတိုင်းအဝိုင်းရဲ့စိတ်ဝင်စားမှုတွေရော့ပါမသွားစေဖို့လေကြိုးပမ်းဆောင်ရွက်နေကြောင်းအင်ဒူရောအခမ်းအနားကိုအွန်လိုင်းကနေတက်ရောက်တဲ့မတ်ဝေဝေနုက VOA ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ပါအဓိကတော့အဲ့ဒါပေါ့ကျွန်တော်တို့ဟိုကမ္ဘာမှာပြဿနာတွေကတစ်ခုပြီးတစ်ခုပေါ်တယ်ပေါ့နော်ကျွန်တော်တို့အာဏာသိမ်းပြီးနောက်ပိုင်းမှာအာဖဂန်နစ္စတန်မှာပြဿနာပေါ်ခဲ့တယ်မြန်မာအရေးကနောက်ဆုတ်သွားတယ်အခုယူကရိန်းပြဿနာပေါ်တယ်မြန်မာအရေးကိုလူရမေးမေးပြောပြောဖြစ်တယ်မြန်မာပြည်လူတွေရဲ့ခံစားရမှုတွေဒီအဲစစ်တဲ့အကြမ်းဖက်မှုတွေကိုကျွန်တော်တို့မှေးမိန်သလိုဖြစ်နောက်ကိုရောက်ရောက်သွားတယ်ပေါ့နော်အဲ့လိုမဖြစ်ဖို့အတွက်ကျွန်တော်တို့အားလှုပ်ဆောင်မှုတာဝန်တွေအများကြီးရှိပါတယ်ပြောဆိုနေဖို့လည်းလိုပါတယ်ဒါကြောင့်မို့လို့ကျွန်တော်ကအစကားပြောခွင့်ရတဲ့အချိန်မှာလည်းဒီယူကရိန်းဆိုတဲ့နာမည်ကိုကျွန်တော်တို့ထည့်သွင်းပြောခဲ့တယ်ပေါ့နော်ယူကရိန်းကအရေးကြီးသလိုကျွန်တော်တို့ဆီကလည်းအရေးကြီးရယ်ဆိုတဲ့သဘောမျိုးဟိုတက်ရအောင်ကျွန်တော်တို့ဆီမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအပေါ်မှာခုနကတော့အာယုံစိုက်ပေးဖို့နဲ့အဲကျွန်တော်တို့အတွက်ကိုလှုပ်ဆောင်ပေးဖို့ဆိုတဲ့ဟာမျိုးကိုလည်းကျွန်တော်ထည့်သွင်းပြောကြားခဲ့တယ်ပေါ့နော်
ဒီနိုင်ငံတိုင်းဝန်ကြီးဘလင်ကန်ကနေပြီးတော့ဒီလိုအမျိုးသမီးတွေနိုင်ငံတော်မှာဒီဟိုအမျိုးသမီးလှုပ်ရှားမှုတွေမြင့်တင်ရေးပေါ့နော်အဲ့ဒါညပတ်သက်ပြီးတော့ဒီသမ္မတဘိုင်ဒန်အစိုးရကဒီရန်ပုံငွေဘတ်ဂျက်တွေကိုအများကြီးချပေးဖို့ရှိရပေါ့နော်အရင်နှစ်တည်းရတဲ့စာရင်ပေါ့လေဆိုတော့ဒီလိုရန်ပုံငွေတွေချလို့ရှိရင်အဲ့အခုအထူးသဖြင့်ဒီအမျိုးသမီးဒီလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဟိုဆော့ဆော့လေမန်ဝဝင်းပြောပြသွားပါတယ်ဒီထောက်ပံ့ပေးရမယ်အပိုင်းနေပေါ့เนาะအထူးသဖြင့်ဆိုမြမအမျိုးသမီးတွေနဲ့ပတ်သက်ရောဗေဂန်နာတွေမှာဟိုထောက်ပံ့ပေးသေးတယ်လို့မြင်လဲရှင
်ဟုတ်ကဲ့ပါဟိုအဲ့အချက်ကိုလည်းကျွန်တော်တို့ကတော့ဟိုပထမဖိတ်ကြားခံရတဲ့အချိန်မှာဒီဘိုင်ဒန်ဆိုရကနေပြီးတော့ပတ်စံငွေအမေရိကန်ဒေါ်လာ 2.8 ဘီလီယံလောက်ကိုဒါအမျိုးသမီးရဲ့ကြောင်မှတန်းသူညီညာရေးဖွံ့ဖြိုးတိုးတက်ရေးအတွက်အသုံးပြုဖို့သူတို့ခွဲဝေလိမ့်မယ်လို့ကျွန်တော်တို့မသိထားဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ရဲ့ခုနပြောဆိုချက်ကိုကျွန်တော်တို့ဟိုရေးတဲ့အခါမှာကျွန်မရဲ့မိန်ကုန်းရေးတဲ့အခါမှာတော့ကျွန်တော်တို့ဒီမှာအရေးပါတဲ့အချက်တွေကိုကျွန်တော်တို့ထောက်ပြဆွေးနွေးဒီဖြစ်တယ်ပေါ့เนาะအဲ့တဲမှာဆိုလို့ရှိရင်ဒါအမျိုးသမီးတွေကိုတိုက်ရိုက်ထောက်ပံ့ဖို့အမျိုးသမီးအဖွဲ့အစည်းတွေနဲ့ကျမတို့ဟိုဒေတန္တရအဖွဲ့အစည်းတွေကိုတိုက်ရိုက်ထောက်ပံ့ဖို့ဆိုတဲ့အချက်ပါပါတယ်ဒီချက်ကဘာကြောင့်လဲဆိုတော့ကျမတို့ဟိုတိုင်းပြည်မှာပဲဖြစ်ဘယ်ဒေတာမှာပဲဖြစ်ဖြစ်ပါဒီ community based organization တွေပေါ့เนาะဒီအောက်ခြေမှာတကယ်လောက်ကင်နေတဲ့ဒေသန္တရအဖွဲ့အစည်းရေမျိုးသမီးအဖွဲ့အစည်းတွေဟာဆိုရင်သူတို့ရဲ့အခက်အခဲတွေသူတို့သိတယ်သူတို့မှဒီကိစ္စတွေကိုဘယ်လိုကြော်လွားရမလဲဘယ်လိုမျိုးဟိုကိုယ့်ရဲ့လူအတိုင်းအတိုင်းကိုဖွံ့ဖြိုးတိုးတက်အောင်လုပ်ရမလဲမျိုးသမီးဆိုလဲမျိုးသမီးတွေရဲ့ဒီအမျိုးသမီးတွေဘယ်လိုဖွံ့ဖြိုးတိုးတက်အောင်လုပ်ရမလဲဆိုတဲ့ဟာတွေကိုနားလေအခက်အခဲတွေဘယ်လို challenge ကြော်လွားရမလဲပေါ့နော်အခုလက်ရှိမှာလဲဒါမျိုးသမီးအဖွဲ့အစည်းတွေနဲ့ဒေသခံအဖွဲ့အစည်းတွေဟာဆိုလို့ရှိရင်ဒီကျမတို့ဟိုစစ်ပြေးရှောင်နေရတဲ့ပြည်သူကိုဟိုကျွန်တော်တို့ထောက်ပံ့နေတာတွေအဲကူညီနေတာတွေအများကြီးရှိတယ်ဒီလိုနေရာတွေကိုကျွန်တော်တို့အထောက်ပံ့နေဒီလိုအဖွဲ့အစည်းတွေစီကိုထောက်ပံ့နေပေးနိုင်ဖို့လိုရဲဆိုရဲအချက်ကိုထောက်ပြတာဖြစ်ပါတယ
် American သမ္မတကတော့ Jill Biden ကလည်းသူ့ရဲ့နိုင်ငံတကာအမျိုးသမီးများနေ့ကြီးညာချက်မှာတရားမျှတမှုနဲ့အပြောင်းလဲတွေအတွက်ကမ္ဘာတဝန်းတိုက်ပွဲဝင်နေတဲ့အမျိုးသမီးတွေကိုစစ်တီတော်တွေဖြစ်တင်စားပြီးဂုဏ်ပြုထားပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 103ဒါမှမဟုတ် Tinecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုရှိသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ဘုတ္တဘူးနဲ့နည်းနည်းခင် VOA မြန်မာဝိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။မြန်မာစံတော်ချိန်နည်းနည်း6နာရီခွဲပါပြီ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
တရားဥပဒေရကျင်းမဲ့နေတယ်မရှိသလောက်ဖြစ်နေတယ်ဆိုတဲ့ဥစ္စာတရားရကိတုံးမှန်တယ
်ဒါကတော့တရားလွှတ်တော်ကြီးတရားလွှတ်တော်ရှင်နေကြီးဦးကြည်မြင့်ကနေ VOA ကိုပြောသွားတာပါဒီရိုရင်းပျက်စီးနေတဲ့ဒီမြန်မာနိုင်ငံကဒီတရားဥပဒေစိုးမိုးရေးအကြောင်းဆွေးနွေးတင်ပြထားတဲ့အင်္ဂါညဆွေးနွေးကမ်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်အဲကဘာတလွားခီးသွားအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်ဆုံးနားဆင်ကြည့်ရှုကြရအောင်ပါရှင်အနောက်နိုင်ငံတွေကရုရှားပေါ်ပိတ်ဆို့တန်ခတ်မှုတွေဆက်လက်ချမှတ်နေပေမဲ့လည်းယူကရိန်းကလူနေအိမ်တွေကိုပါမရှောင်ပြစ်မှတ်ထားတိုက်ခိုက်နေတဲ့ရုရှားကိုမတားဆီးနိုင်ပဲဖြစ်နေပါတယ် VOA သတင်းတော့ Arish Abbasati ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြမှာပါရှင်
ယူကရိန်းစစ်ကမ်းမြို့မာရီယိုပိုကနေအရက်သားတွေကထုတ်ဖို့ပြည်အကြောင်းရုရှားကာကွယ်ရေးဌာနကကြေညာထားပေမဲ့ရုရှားတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ဆက်လက်ပစ်ခတ်နေကြတာပါဒီလိုအခြေအနေတွေကြောင့်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကယူကရိန်းပေါ်လေရင်မပြန်တမ်းရဇုံသတ်မှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့အနောက်နိုင်ငံတွေကပယ်ချခဲ့ပါတယ
် I think there are a lot of things we can do to helpUkraine protected
Ukraine နေနဲ့လေကြောင်းရံမဆိုင်ရံကနေကိုယ့်ဘာသာကိုခုခံကာကွယ်ရမှာကျွန်တော်တို့ဘက်ကကူညီနိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ်။ဒီမပြန်တမ်းရအောင်ဆိုတာကိုလည်းလူတွေနားလည်ဖို့လိုပါတယ်။ဒီစီးမျိုးကအားလုံးကလိုက်နာနိုင်တာမျိုးမဟုတ်တာကြောင့်လိုအပ်ရင်ရုရှားလေရင်တွေကိုပြစ်ချဖို့ပြင်ထားရမှာပါ။အဲ့ဒါဆိုရင်တတရကဘာစစ်အစားလို့ပြောလို့ရပါပြီ
။ရုရှားတပ်တွေဟာယူကရိန်းမြို့တွေကလူနေအဆောက်အုံတွေကိုလက်နက်ကြီးတွေနဲ့ထုချေနေပါတယ်။ဒီလို့ရဲ့ကြောင့်အနောက်နိုင်ငံတွေကရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့အတွင်းလူတွေကိုပြစ်မှတ်ထားပိတ်ဆို့တန်ခတ်တာကြောင့်ရုရှားရူဘယ်ငွေဟာစံချိန်တင်ထိုးချသွားပါတယ်။ပူတင်ကတော့ရုရှားအပေါ်ကူးလို့တန်ခတ်ပိတ်ဆို့တာဟာစစ်ကြေညာတာပဲဆိုပြီးဆွဆွဲပါတယ
်။ This is not an easy way forward for
သမ္မတပူတင်အတွက်ရှေ့ရှောက်မလွယ်တော့ပါဘူး။အားလုံးသိတဲ့အတိုင်းရုရှားကိုစန့်ကျင်မဲ့တရားလေးစစ်တပ်ပဲရခဲ့ပါတယ်။သူတို့ဟာလုံခြုံရေးကောင်စီမှရောကဘာတလောမှပါအထူးကျန်နေပါပြီ
။ရုရှားကဝေးဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာတော့ယူကရိန်းစစ်အခြေစိုက်စခန်းနေရာတွေကိုရုရှားကဒရုန်းနဲ့တိုက်ခိုက်တယ်လို့တစ်တောတွေတဲ့ရုရှားတင်ကားတွေမောင်းဝင်သွားတာကိုလည်းတွေ့ရပါတယ်။ယူကရိန်းမျိုးတော်ကီးစ်မျိုးတော်ဝန်ဗီတယ်လီကလစ်ကိုကသူတို့အနေနဲ့ယူကရိန်းနိုင်ငံတည်ထောင်နိုင်ဖို့ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်ပြီးဒီတိုက်ပွဲဟာယူကရိန်းနိုင်ငံအတွက်ဆိုတာထက်ပိုပါတယ်လို့ ABC This Week အစီအစဉ်မှာအခုလိုပြောသွားပါတယ်
။ We don't want back to USSR we see
ဆိုဗီယက်ပြည်ထောင်စုခေတ်ကိုပြန်မသွားချင်တော့ပါဘူး။ကျွန်တော်တို့တိုင်းပြည်နာကတ်ခင်မီတဲ့ဒီမိုကရက်ဥရောပနိုင်ငံတစ်ခုဖြစ်နေပဲညင်ကျင်ပါလေကျွန်တော်တို့ဟာယူကရိန်းအတွက်တော့မဟုတ်ဘဲခေတ်သစ်ကဘာကြီးတစ်ခုလုံးအတွက်တိုက်ပွဲဝင်နေတာပါပူတင်ကိုကျွန်တော်တို့အတူတကွဟန်တာတာစီရပါလိမ့်မယ
်ယူကရိန်းကနေကလေးတွေနဲ့အသက်အရွယ်ကြီးသူတွေအများစုပါဝင်တဲ့ထောင်ထောင်ချီတဲ့ကာရန်ကြီးမျိုးရော်ကီးစ်ကနေထွက်ခွာလာနေတာကိုလည်းတွေ့ရပါတယ်ဒါပေမဲ့လည်းတိုက်ပွဲဝင်သူတွေကတော့ရုရှားစစ်တပ်ကိုမိကုံရန်ကုံပြန်လည်ခုခံတိုက်ခိုက်နေကြပြီးအတီမပြုတ်နိုင်သေးတဲ့ဗီဒီယိုထဲမှာရုရှားတပ်ခိုက်ရေးရဟတ်ယာဉ်ကိုယူကရိန်းကပစ်ချထားတာကိုတွေ့ရပါတယ်အရသားတွေကနေလက်နက်ဆွဲကင်ခုခံနေကြသူတွေဟာကီးစ်မြို့ရုရှားတွေလက်ထဲရောက်မသွားအောင်ကာကွယ်ဖို့ပြင်ဆင်နေကြတဲ့အချိန်ထဲမှာအနောက်နိုင်ငံတွေကတော့ယူကရိန်းကိုလက်နက်နဲ့တခြားအကူအညီတွေဆက်လက်ပေးနေပါတယ်ခင်ဗျာ
ကောပတ်စင်တင်ဆက်နေတဲ့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်အခုတော့အင်္ဂါညဆွေးနွေးကမ်းအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုလုံးဝကင်းမဲ့နေပြီးအများပြည်သူတွေအနေနဲ့ယာစဝတ်မှုကင်းနဲ့ကြုံရတဲ့အခါတိုင်းကုရကယ်ရမဲ့အခြေအနေနဲ့ရင်ဆိုင်နေကြရပါတယ်
ဌာနဆိုင်ရာဝန်ထမ်းတွေ၊ဘဏ်ဝန်ထမ်းတွေစသည်အဖြစ်အများပြည်သူကိုဝန်ဆောင်မှုပေးရတဲ့နေရာဌာနတွေမှာတာဝန်ထမ်းဆောင်နေသူတွေကမောက်မောက်မာမာပြောဆိုဆက်ဆံတာတွေနဲ့လည်းအများပြည်သူကြုံတွေ့နေရပါတယ်။ဒီလိုအခြေအနေတွေဘာကြောင့်ဖြစ်နေသလဲ။အများပြည်သူကြုံရတဲ့အခက်အခဲဘေးဒုက္ခတွေရောပါတက်တာမဲ့အလားလာရောရှိပါရဲ့လား။စတာတွေနဲ့ပတ်သက်လို့တရားလွတ်တော်ရှိနေခြင်းဦးကျင့်မြင့်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရဲ့ရှင်။
ကြောင်ကြီးနေ VOE နဲ့သက်သွယ်မြင်မြန်ခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ဆရာကျွန်တော်ဒီကနေ့ဆရာနဲ့မေးချင်တာသိချင်တာဆွေးနွေးချင်တာကအဓိကအဖြစ်တော့ဟလာမြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းကျွန်တော်တို့တရားဥပဒေစိုးမိုးမှုအတော်လေးကင်းမဲ့နေတဲ့အခြေအနေပေါ့တရားဥပဒေစိုးမိုးမှုအတော်လေးကင်းမဲ့နေတယ်ဆိုတော့တော်တော်ကိုစွတ်စွတ်ရွားကိုတရားဥပဒေစိုးမိုးရေးကမရှိတလောက်ဖြစ်နေတာကိုကျွန်တော်တို့တင်းတွေမှာလဲကိုယ်တိုင်လဲပြောကြတာပြီးကျွန်တော်ကြားပါတယ်ကျွန်တော်စီကိုလာပြီးတော့ပြောကြတာလဲကျွန်တော်ကိုယ်တိုင်ကြားရတယ်လို့ကျွန်တော်တို့တင်းတောက်တွေတင်းပို့ထားတာတွေမှာလဲကျွန်တော်တွေ့ရပါတယ်ဆိုတော့ဆရာကိုယ်တိုင်ရောလက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့ဆရာကိုယ်တိုင်ဘာသိထားပါတယ်လဲဆရာ
သူကဒီလိုဗျဘိုးချုပ်မင်းအောင်လိုင်ကသူကအာဏာသိမ်းလိုက်တဲ့အခါကျတော့အာဏာသိမ်းလိုက်တဲ့အခါစထွက်ဆိုတဲ့ကကိုယ်နဲ့မကြီးသူလည်းဝန်ခံတယ်အဲပြန်ကြားရဒုဝန်ကြီးလာသူစုကတိုင်းဝန်ခံတယ်သူကဘလို့ဝန်ခံလဲဆိုတော့ဟုတ်တယ်တဲ့ကျွန်တော်တို့ကအဲမနဲ့ကြတော့မှဒုသမရဥမျိုးစုကိုတရင်ပို့ပြီးတော့မှကျွန်တော်တို့ဆောင်ရတာပါတဲ့ကြိုးပြီးတော့ကျွန်တော်တို့ကအချိန်ကဥပဒေနဲ့အညီပေါ့ဗျာအဲသူတို့ကသမရကြီးခုမြက်ကိုကြိုးမယူခဲ့ဘူးပေါ့ဗျာနောက်မှလောက်လာပါဆိုတော့အဲ့ဒီကတိကတော့ပြည့်နေပြီပေါ့ဗျာတော့ဒါကတော့ဟိုဖြတ်ပြီးကျွန်တော်မန်ရှင်းလောက်တာပါအဲ့ဒီကသူတို့ဝန်ခံချက်ရပြီသူတို့ကကွန်ဖက်ရှင်ရပြီလေသူတို့ဥပဒေနဲ့မညီဘူးတဲ့ဒုသမရကိုနောက်မှသွားပြီးတော့သမရနယ်မှာသွားပြောရတာပါလို့ပြောတယ်ဒါကွန်ဖက်ရှင်ပဲလေတရားဥပမာဆိုရင်တော့အဲ့တော့အဲ့ဒီကစမညီလိုက်တာကျွန်တော်တို့ဒုရင်းပြန်သွားရင်တော့ခုနမေးခွန်းပေါ့ဗျာအဲတရားဥပဒေကကျင်းမဲ့နေတယ်မရှိသလောက်ဖြစ်နေတယ်ဆိုတဲ့ဥစ္စာတရားရဲ့အဲ့တော့မှန်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကအသက်ကြီးပြီဘာမှမျှော်လင့်ပြီးတော့ပြောဆိုလုတ်ကြိုင်တာမဟုတ်ဘူးတရားမှလည်းပဲဘယ်မှာပေးတာလည်းမဟုတ်ဘူးเนาะအဲအဲ့တော့ကျွန်တော်တို့ကတော့စိတ်နဲ့တရားနေနေပဲနိုင်ငံတော်အတွက်ညံ့နေတာညံ့နေတဲ့အခါကျတော့ကျွန်တော်အခုပြောမှလည်းအမှန်လေးကြီးပဲဒါကျွန်တော်လုံးဝဘသူနဲ့မဆိုကျွန်တော်ညနေချင်းဆိုင်ရှင်းနိုင်တယ်ပေါ့ဗျာအတိအကျကပါလဲဆိုလို့ချင်းသူကအာနာသိမ့်ပြီးတော့နှစ်ပတ်ခန့်ပေါ့ဗျာ73ရက်နှစ်လမှာသူအမိတ်ထုတ်လိုက်တယ်ကျွန်တော်မင်းအောင်လည်းလက်မှတ်နဲ့ထုတ်လိုက်တယ်နိုင်ငံသားအများကြီးပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ဥပဒေဆိုင်ရာလုံခြုံမှုကိုကာကွယ်တဲ့ဥပဒေကိုရပ်ဆိုင်ထားလိုက်အဲဘယ်ပိုက်ပြီလဲဆိုချင်းပုံမှန်98ကိုရပ်ဆိုင်ထားလိုက်အဲ့ဒါကြီးပဲဗျာအဲ့ဒီနေ့ဖြစ်ပြနေတာတွေကြီးပဲအဲ့တော့အဲ့ငါကပါလဲဆိုတော့လူတယောက်ကိုရှာဖို့မယ်ပါကြည့်မယ်ဆိုလို့ရှိရင်ရက်ွက်အုပ်ချုပ်ရေးမှုတင်အနေစုတက်တည်မှုဦးရှိသွင်းတော့ရမည်ဆိုတဲ့ဟာမလိုတော့ဘူးရက်ထားတယ
်
ဘလို့ရက်ွက်အုပ်ချုပ်မှုပါပါမပါပါနော်အသက်တွေပါပါရတယ်အဲ့တော့ကကြတော့ခွင့်နှစ်ကြတော့24နှစ်ရဲ့ကြောချုပ်တယ်ဗျာအပြည့်ကြီးချုပ်တယ်အဲ့ခွင့်ရုပ်သိမ်းလိုက်တယ်ဟုတ်
ဟုတ
်နံပါတ်8ကြတော့အဲ့မှာတော့
ဟုတ်ကဲ့ပြောပါစ
ေနံပါတ်8ကတော့ကုံရောညာကုံရောအဲ့ဒါလေးကိုကျွန်တော် basically မပြောလို့ရှိဟ
ုတ
်ကျွန်တော်တို့ကဘာမှဟိုပြောလို့ရမှာမဟုတ်လို့ကျွန်တော်လေးအဲ့ဒါလေးတော့နည်းနည်းပြောပြပါစေဟု
တ်ကဲ့ပြ
ောနံပါတ်8ကတော့ဗာလဲဆိုတော့နိုင်ငံသားတူကြီးနေအိမ်ဖြစ်ခံပြုတာတော့အခန်းအဆောက်အုံတို့မှုပရဝဏ်နဲ့ပရဝဏ်တို့ကြီးအဆောက်ဦးဒုဝေယျရှာဖို့ရင်တိမ့်စီခြင်းတော့မတူဘူးအဖန်းစီခြင်းမပြည့်ရဆိုရအောင်ရက်ဆိုင်ကြလိုက်လုံမယ်တဲ့လုံမယ်အတူတူတို့ရအောင်လုံမယ်ဆောက်နိုင်ငံသားတူကိုနောက်ရောမခံဘူးပုဂ္ဂိုလ်ဆိုင်ရာမနောက်ရှိရဥစ္စာလုံမယ်တို့လုံမယ်တဲ့တို့အောင်လုံပါပဲဟုတ်ကဲ့ငယ်ဘုမရှိကန်းငယ်ပုဂ္ဂိုလ်တူနဲ့တူကြဆက်သွဲတဲ့ဟာလေရမ်းပြနားထောင်တာနောက်ရှိမလို့မလို့ရဘူးလို့ဥရရပြတ်တာတဲ့အလုံမယ်ကွာလုံမယ်တဲ့အဲ့ဒါလေနောက်နမကာကြီးဆက်သွဲရေးအော်ပရေတာတွေကလည်းရမ်းပြပြီးအဖားရဘူးတဲ့ထုတ်မပြရဘူးတဲ့အဲ့ဒါလေလုံမယ်တဲ့ရက်ထားတယ်သောချာတူကြီးပုပ်ပုဆိုင်ရာဆက်တွေ့ကြီးစာရင်းစာဦးစာအဲ့ဒါတို့သိမယ်ဒါတို့လုတ်ချင်လုတ်မဖောက်မဖောက်ပါမယ်အဲ့ဒါလုတ်ပဲတဲ့ဟုတ်လားနောက်တော့စာလုံးနိုင်ငံသားတူကြီးပုပ်ပုဆိုင်ရာမိသားစုကိစ္စအများတွေအာရမဝေရောဆော့ဖ်ချင်းသို့မဟုတ်ဒူတူကြီးဂုံစိတ်ကနေသင်္ဘောချောချောင်းကိုပုတ်ကတ်ချင်းသို့မဟုတ်ခိကိုက်စီရင်တနည်းတနည်းတောင်းချင်းမပြူရလားလုတ်တယ်ကွာအဲ့ဒါလည်းလုတ်တယ်နောက်ဆုံးနံပါတ်ဖားလေအကြည့်နောက်ဆုံးစာနိုင်ငံသားတူကြီးတရားဝင်ပိုင်ဆိုင်ကြတော့ရွှေပြောင်းနေတော့ပစ္စည်းကိုတော့လားမရှိရပြောင်းနိုင်တော့ပစ္စည်းကိုတော့လောက်မတရားသိမ်းယူခြင်းသို့မဟုတ်တည့်ရဲ့ခြင်းတော့ရဲ့ခြင်းတမင်ပြည့်စည်စေရင်ဟိုပြည့်စည်ရင်မပြူပါနဲ့လုတ်တယ်ကွာအဲ့ဒါပဲဗျာအဲ့တော့အဲ့ဒီလိုတရားဥပဒေမရှိတော့ဘူးဆိုတာဖတ်ရတယ်ဗျာအ
အဲ့ဒါအဲ့ဒါကိုခင်ဗျာအနာသိပြီဒါချုပ်တာနော်ခင်ဗျာဘလော့ရေရွက်တဲ့လိုမှရှိတယ်ဆိုတော့အဲ့ဒါလိုပြောချင်ပါတယ်ဟုတ်ကဲ့ပါခင်ဗျာဆိုတော့အခုဆရာပြောတော့တဲ့အတိုင်းဆိုရင်အခုကျွန်တော်တို့ကြားနေရတယ်သိနေရတယ်ဟာလာညဘက်မှာအိမ်ကိုအတင်းတကားတွေဝင်ခေါက်ပဲဖွင့်ဖြတ်ပြီးဝင်နေလို့ဘာလို့ပြောဆိုတချို့နေရာတွေဆိုလည်းအဲ့လိုတော့ဝုံတိုင်းလုပ်တဲ့ဟာတွေက
သူတို့ကငကိုတွေကဓာမျိုးလုတ်ဖို့အတွက်ဆိုပြီးတော့ခုနပြောတဲ့ပြဌာန်းထားတဲ့ဥတွေကိုကြိုးပြီးတော့ဖြတ်ထားပြီးသားဖြစ်တယ်တဘောပေါ့ဆရာနော်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်ကဲ့ပါအဲ့ဒါအန်ဂျယ်ဒီအစိုးရအန်ဂျယ်ဒီအစိုးရအနေပြီးတော့ရင်လုတ်ထားတဲ့ဟာဒါပြီးလဲပြီးရောဘာလုတ်သေးရဆိုတော့သူတို့အကြီးပဲသူတို့တောက်တခုကြီးတခုကရက်ွက်တယ်မှာအဲ့ဒီအင်းစစ်မယ်ဆို
ံတယောက်သူ့ရဲ့အတွေ့အကြုံပေါ့နော်ပြောထားတာလေးတစ်ချက်လောက်နားထောင်ကြအောင်ပါဆရာသူကိုယ်တိုင်ရဲ့အတွေ့အကြုံကိုပြောပြထားတာပါ
ဟုတ်ကဲ့ပါအ
ေးဟာမရှိဘူးနော်ဘာလို့တော့အထက်ထက်ပိတ်ကြတယ်ဟိုတကားခောက်ရင်ဘာလို့လဲလို့အယူကြည့်ရတယ်အဲ့လိုမျိုးထိတ်လန့်နေရပေါ့ကွာထောင်မှာတစ်ခုတော့ရသွားတယ်ဟိုလုံးချုံမှုမရှိဘူးပေါ့ညာကိုမြွေကြီးမှာတော့မှာအရင်နေရာဘာလို့လဲဆိုတော့သူတို့ကိုယ်တိုင်အားလုံးကဆိုးရင်ရတဲ့အနေအထားဖြစ်နေတယ်တဲ့ဟိုသူတို့လည်းဟိုဇလန်ဆိုပြီးအတက်ခံရတဲ့အနေအထားရှိနေတာသူတို့လည်းမလုံးချုံဘူးလေအဲ့လိုမျိုးတော့ပြောတယ်တကယ်ကြော်ပြီးတော့သွားလို့မရဘူးတဲ့
အဲ့တော့ဆရာဒီမျိုးကံကသူကသူတို့အိမ်မှာမရှိတဲ့အချိန်ပေါ့လေအိမ်ဖောက်ခွင်းဖောက်ခံရပြီးတော့ကြက်သိမ်းရာချပြီးတော့ကိုပပါသွားတာပေါ့အဲကိုယ်တိုင်တွေ့ကြုံသူပြောထားတာပဲရေစကန်သွားတိုင်းတော့လေရေရေကလည်းဘာမှလုံးလို့မရဘူးဆိုတဲ့ပုံစံမျိုးပြောတဲ့အခါကျတော့ပြောရရင်တော့ဒီဥပဒေစိုးမိုးရေးမှာအဓိကတာဝန်ရှိတဲ့ရဲတွေကိုယ်တိုင်ကဘာမှကိုလုံးပြီးတော့လေဒါမျိုးဖြစ်နေတာဆရာအတားကတော်တော်ကိုဘလို့မြင်လဲဆရာရဲ့အဲ့ဒီအပေါ်မှာ
မဟုတ်အပေါ်ကမိတ်သူတို့အမိတ်တစ်ခုရထားတယ်အဲ့ရရွာဟိုတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးမှာလုံခြုံရေးအဓိကထားမယ်လုံခြုံရေးပဲမင်းတရားဥပဒေစိုးမိုးရေးပါတရားအဲ့ဒါလာပြောမယ်ခုချိန်မှာလုံခြုံရေးပဲအဲ့တော့မင်းလုံခြုံရေးပဲလုံတပါးညာဆိုတဲ့သစ္စာတရားအဲ့ဒါတော့မထားအဲ့လိုအမိန်ပေးလိုက်တဲ့အခါကျတော့တို့ကရှင်ကြီးပါပေးလို့ကောင်းသွားတယ်ဆိုကောင်းတဲ့အမှုကောင်းတဲ့အမှုဆိုတော့စားမယ်အမှုမျိုးဆိုရင်တော့လက်ခံဖွင့်ပေးတယ်တို့နဲ့ပတ်သက်တဲ့ဟာဆိုဖွင့်ပေးတယ်ကျန်တဲ့ကတော့လမ်းပြောနေကျွန်တော်တို့မှမအားဘူးခင်ဗျားတို့ခင်ဗျားတို့ခင်ဗျားတို့တတ်ချင်းညာဆိုပြီးအဲ့လိုပြန်ထုတ်လိုက်တာဗျာခင်ဗျာရေစကားကိုအမှုတွေကိုလက်မခံတော့ဘဲနဲ့အဲ့လိုပြန်ထုတ်တာ
ဟုတ်ကဲ့တချို့ဖြစ်ရတယ်မှာဆိုရင်ကျွန်တော်ကျွန်တော်ဘာပြောကြသလဲဆိုတော့ဥမာကားခိုးခံရတယ်ပေါ့နော်ကားခိုးခံရတယ်ဆိုရင်ရဲကိုသွားတိုင်ရဲကဘာမှမလုပ်နိုင်ဘူးမလုပ်နိုင်တဲ့အခါကျတော့ကားပျောက်ကားခိုးခံရတဲ့လူတွေကဒီပြောရရင်တော့ဆရာရဲ့ဟိုရာစုဂိုင်းတွေမှာရာစုဂိုင်းတွေနဲ့လုကန်ဆက်သွယ်နေတဲ့လူတွေကိုပဲပိုက်ဆံပေးပြီးတော့သူတို့ကပြန်ရအောင်လုပ်ရတဲ့ဆရာကြီးအဲ့ဒါလေကျွန်တော်ကိုပြောကြတာကျွန်တော်ကြားခဲ့ရတယ
်အဲ့ဒါလေအမှန်နေပဲအဲ့ဒါအမှန်နေပဲဗျာအဲ့လက်တွေမှာအမှန်နေပဲအ
ဲ့ဒါအဲ့ဒါကြောင့်ခုနရဲတက်ဖွဲ့အခြေအနေပြောလို့ဆရာရဲတက်ဖွဲ့နဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့တရင်တော်တယောက်ကိုတရင်မှာဒေသခံတူကရံမျိုးခံတူကပြောထားတာရှိပါသေးတယ်ဆရာအဲ့ဒါလေးလည်းနားထောင်ကြည့်ကြအောင်ပေါ့အ
ဲ့ဒီကကျွန်တော်တို့ကရင်းနှီးအောင်လုပ်ခဲ့တာအခုဆိုကြည့်ရအောင်ဟိုကအနာရှင်ဆန့်ကျင်နေတဲ့ဟိုဘာတုခောင်းလို့ပြီးရဆန္ဒပြကလေးလူတွေကသူတို့ကရှောက်ဖမ်းတာအဲ့လိုဖမ်းဆီးတာတွေလုပ်နိုင်တာလူစိုးစိုးကသူတို့မဖမ်းနိုင်တော့အဲ့တော့ကျမတို့ကဘယ်လိုသူတို့ကိုယုံစားပုံမှန်မျိုးတက်ပြီးဟိုဖမ်းချင်တယ်လို့ဖမ်းနေတဲ့သူဟိုကျမတို့အခက်ခဲဘယ်လိုသွားတင်ပြအောင်ကဲထားပါဦးရေစကန်နဲ့ဝင်ပြီးသွားတိုင်းအောင်မှာဟိုတစ်ဖက်ကကျမတို့ထန်လို့အထင်ကြီးအောင်သူတို့နဲ့ပေါင်းတယ်လို့ထင်ကြပြီးတော့အခက်မသိအသက်ခံအဲ့တော့ကျမတို့မှာရှင်းပြလို့လည်းမရအောင်ဘယ်လိုဘယ်လိုလုပ်ရအောင်ဘသူ့အကူအတီရောကိုအစားကိုထင်းတယ
်ဆရာအရင်မှာဒီမျိုးကံပြောသွားတဲ့အထဲမှာကျွန်တော်တော်တော်လေးစိတ်မသက်မသာဖြစ်တဲ့ကိစ္စတွေမှာဥပမာရဲစခန်းကိုသွားတိုင်မယ်ဆိုရင်တော့မှာတစ်ဖက်ကဒလန်အထင်ခံရမယ်အခမ်းမသိအသက်ခံရမယ်ဆိုတော့ဒီတာမန်လူလူအနေနဲ့ကတစ်ဖက်မှာလည်းဟလာအာနာတင်းထားတဲ့စစ်တပ်နဲ့ရဲကိုကြောက်ပါတယ်တစ်ဖက်မှာလည်းပဲဒီအာနာတင်းထားတဲ့စစ်တပ်နဲ့ရဲကိုစန့်ကျင်နေတဲ့လူတွေအဲမှာမှာတချို့လွဲချော်နေတဲ့တချို့အချက်လက်မှာတရင်မာတွေနဲ့ဖြစ်နေတဲ့ကိစ္စတွေပေါ်မှာလဲစိုးရင်နေဆိုတဲ့လေတံမျိုးကျွန်တော်ကြားရတယ်။ဆရာအဲ့ဒီအခြေအနေကရောဘလောက်ထိတာစိုးရင်ဆရာကောင်းတယ်လို့ဆရာမြင်တယ်လေခင်ဗျ။အ
ာစိုးရင်ဆရာကောင်းတာတော့ဗျာ။ခင်ဗျာလူတိုင်းကနော်ကိုယ့်အိမ်မှာကိုယ်အိမ်ညာကိုမလုံးယုံတော့ဘူး။နော်ပခိုးကတမျိုးသူတို့အဲချင်းလာစစ်ပြောရင်ရှိတာကြီးသွားမှကြောက်ရတာတမျိုးနော်အဲဒီလိုတွေလုံးယုံမှုမရှိဘူးဗျာ။နေသွားပြန်တဲ့လိုပဲအကိုဘေးစေတို့ပြီလားမတော်သေးရင်ပတ်စံပေးလိုက်ရင်တော့ရ2000လောက်ပေးလိုက်ရင်တော့ပတ်တယ်နော်အဲ့လိုပြီးနောက်တကအဲ့အကြောင်းပြချက်ကခုနကကိုဗစ်ကအကြောင်းပြချက်တခုနောက်တစ်ခုကတော့ပါလဲဆိုလို့ချင်းအဲ့တယ်လီဖုန်းတွေစစ်တာပဲ
တယ်လီဖုန်းနဲ့ဆက်တဲ့အခါမှာအဲခုပတ်သက်ရှိတဲ့လူကတော့တယ်လီဖုန်းနှလုံးထားတယ်အိမ်တစ်လုံးလမ်းသွားရင်တစ်လုံးဆိုပြီးအဲ့လိုထားတယ်အဲ့တော့ဘယ်နေရာမှမလုံးယုံဘူးဖြစ်လိုက်လို့ရှိရင်အဲလက်သီးနဲ့ထိုးခံရမလားဖုန်းသိမ်းခံရမလားပတ်စံရှိတဲ့ပတ်စံနဲ့ပေးလိုက်ရမလားပုံရောပတ်စံကိုပေးလိုက်ရမလားအဲအဲ့လိုမျိုးမျိုးစုံနဲ့နော်မျိုးမျိုးစုံနဲ့
အဲဒီမှာโอเคတကယ်ကိုဟို
အခုရ
ခဲ့ရမယ်ပွားလို့
ဒုက္ခတွေ့နေတယ်ဒုက္ခတွေ့နေတယ်ဗျအဲ့လိုဖြစ်နေတယ
်ဟုတ်ကဲ့ဟို
အဲ့ဒါအမှန်ကြီးပဲအမှန်ကြီးပဲ
ဟုတ်ကဲ့ခင်ဗျ
ကဲ
နောက်အဲ့ဒီဟာအပြင်တစ်ဆက်တည်းဆရာဒီဒါကဟလာလုံုံရေးပိုင်းနောက်လူတစ်ခုခုဖြစ်တယ်ဆိုရင်ရောက်စမှုနဲ့ကြုံတယ်ဆိုရင်လည်းပဲဟလာတိုင်ကြရနေရမရှိကိုယ်ကူညီပေးမဲ့လူမရှိဖြစ်နေတဲ့အခြေအနေပေါ့နော်လူလူကကူရခရမဲ့ဖြစ်တဲ့အခြေအနေဒီဘက်မှာလည်းပဲကျွန်တော်ကြားရတာမှာဒီဌာနဆိုင်ရာတွေပေါ့နော်ဥပမာအပြင်ဟလာဆိုတော့အခုဆိုရင်မီးတွေအရန်ပြတ်တယ်မီးတွေအရန်ပြတ်တယ်အရင်တော့ဆိုရင်ဟလာလက်စစ်ရုံးကိုဖုံးဆက်လိုက်ရင်တို့ကဟိုဘက်ခစ်ကဆိုရင်ပြည်ပြည်လည်းလည်းရှင်းပြသေးတယ်ဘာကြောင့်ဖြစ်ပါတယ်ဘယ်လောက်ကြာပါမယ်ဘယ်တော့ပြန်လာမယ်လို့ခံမှန်းပါတယ်စသည်အပြင်ပေါ့အခုတည်းကကြတော့တဲ့မီးပြက်လို့များဆက်လိုက်ရင်လက်စစ်ရုံးကဘာပြောကြလဲဆိုတော့မီးရပြက်ချင်တဲ့ချိန်ပြက်မယ်လာချင်တဲ့ချိန်လာမယ်လို့ပြန်ပါတဲ့ဆရာဘယ်လိုများဖြစ်ကြပါတာလဲဆရာ
အဲ့ဒါကတို့ဂိတ်စုံပြောရတာပဲအဲ့လိုတောင်းမဲ့ပြောလို့ဘယ်သူမှလည်းအရေးမယူတော့မတိုင်လီနဲ့အရေးမယူဘာလို့တော့ဂိတ်စုံသိကြတော့ဂိတ်စုံပြောရတာပဲအဲ့ဒါကိုကျွန်တော်တို့ကြောဖြတ်မှုပဲဘလို့ကြောဖြတ်မလဲဆိုတော့မှကျွန်တော်တို့ဟလာကြောဖြတ်တဲ့နည်းတော်ရှိတာပေါ့ဗျာဟလာရွေဦးဒေါ်လာရင်းနဲ့တော့ကြောဖြတ်နေတာပေါ့ဒါတော့သားပေါ့နော်တက္ကနာပေါ့ဟုတ်ကဲ့ပါ
ဟုတ်ကဲ့နောက်တစ်ခါဆရာအဲ့ဒီလက်စစ်ဒါကလက်စစ်ဆိုတာကဟိုပြောရရင်တော့အစိုးရဌာနပေါ့လေပုဂ္ဂလိကမှာဆိုရင်လည်းပဲဒီဘန်အထူးသဖြင့်ကျွန်တော်ကြားရတာကျွန်တော်တို့တည်းပြောတာဆိုရင်ဘန်လို့ဘန်လို့နေရာမျိုးမှာဘန်ဝန်ထမ်းတွေကလည်းပဲဒီလာတဲ့ဟလာသူတို့ပြောရရင်တော့သူတို့ဝန်ဆောင်မှုတုံးဆွဲတဲ့ပြည်သူလူထုပေါ့ဒါသူတို့ရဲ့ဖောက်တယ်တွေပဲသူတို့ကဟလာဝန်ဆောင်မှုပေးနေတဲ့လူတွေပဲသူတို့ဘန်ကိုတုံးဆွဲနေတယ်တော်တော်ကိုဘန်ဝန်ထမ်းတွေကအဲ့လိုမောင်းမောင်းမာမာရည်ရည်တိတိကိုဆက်ဆံကြပါတယ်ဆရာဆိုတော့ဘလို့ဖြစ်လို့များဒီဘန်ဆိုတဲ့ပုဂ္ဂလိကလူငန်းကလူတွေကရောလူထုပေါ်မှာအဲ့တော့ညမောက်မာနေရတာပါလေဆရာ
ဆရာအဓိကအောက်ဆိုင်မန်ကြီးပဲအောက်ဆိုင်မန်ကြီးရောအောက်ဆိုင်မန်ကြီးဆိုတာသူတို့ကိုတခြားနီလန်းနဲ့ချင်းကတ်လို့ရတဲ့နီလန်းတွေရှိတယ်။အဲ့နီလန်းတွေကိုမတုံးနိုင်တဲ့လူတွေအောက်ခံနေရတာဆရာ။အဲ့နီလန်းတွေကိုသိတဲ့လူတွေအောက်မခံဘူး။ဘန်ပိတ်ချိန်မှာနောက်ဘေးတကားနဲ့ဖွင့်ပြီးအားလုံးစင်တီးကြတာပဲ။နောက်ဘေးတကားဝင်သွားလိုက်လို့ရှိရင်။အဲ့လိုဆရာ
။ဟုတ်ကဲ့ဆရာ။ဆိုတော့ဒီအခြေအနေဆိုကြီးကို
ပိုလိုက်ခါရတာတော့ပိုလိုက်ခါရတာပိုလိုက်ခါရတာမယုံကြည်နဲ့
။ဟုတ်ကဲ့ပါဆရာ။ဟုတ်ကဲ့။ဒီချင်းနေဆိုကြီးကိုလူလူကဘယ်လိုများကြက်ညက်ဆက်ပြီးတော့ရင်ဆိုင်ရမလဲဆရာဘယ်လိုနည်းလမ်းများဆရာအကြံပေးခြင်းနည်းလဲ
ကျွန်တော်အကြံပေးခြင်းနာတော့ NGO လည်းကျွန်တော်ထပ်တလဲလဲပြောတယ်မြေဦးဒေါ်လာရေးအောင်မြင်အောင်လုပ်ရမယ် NGO တွေလုပ်တယ်လို့ NGO လုံးကြီးနဲ့တော့ဒေါ်လာရေးလုပ်လို့မရဘူးအဲ့တော့အဲ့ဒီလိုပေါ့ပြည်သူလူထုတောက်ခံနေရတဲ့အားကိုကယ်တင်ဖို့ကတော့ NGO နဲ့ NGO PDF တွေပဲရှိတယ်သူတို့ကိုကျွန်တော်တို့ကအားကိုးရမှာပေါ့ဗျာအဲ့တော့အဲ့ဒီလူတွေကလည်းပဲဟဲ့လားတကယ်ကိုအလုတ်လုတ်ပေးကြပါပြည်သူတို့ဒုက္ခရောက်လို့ပါပဲဒီပြက်မကပြောမရနိုင်လောက်တဲ့ဒုက္ခတွေကိုအများကြီးပါပဲအများကြီးမစကိုင်းတိုင်းဆိုမကွေးတိုင်းလို့ဆိုရင်ဗျာခင်ဗျမကြည့်ရမကြားရမမြင်ရကြရသေးဘူးပဲအဲ့ဒီဟာတွေကိုဒီတိုင်းဟလာမဆိုးသမောက်ကလေးကူညီပြီးတော့ငါတို့လည်းလုံလာပဲလို့မလုံဖဲနဲ့နားလား NUG တို့တွေကဖိုက်ရဆိုင်တဲ့တိုက်ပွဲတွေဝင်ပြီးတော့တေးချာလုံပါပဲပဲလဲဆိုပါပါဖြစ်တော့မယ်လို့ကျွန်တော်တို့အဲ့လိုမြင်နေတယ်။ကျန်တဲ့မိနေရမရဘူး။ပြောပြဟောလို့ပြောလို့မရဘူး။ခင်ဗျဟောရင်းလာပြန်တော်မူမယ်မရဘူးခင
်ဗျ။အခုလက်ရှိ
သမရဖြစ်ဖို့ကိုလုပ်နေတာ
။ဟုတ်ကဲ့။အခုလက်ရှိအာဏာယူထားတယ်။
သမရဖြစ်ဖို့
ဟုတ်ကဲ့အခုလက်ရှိအာဏာကိုယူထားတဲ့နာဆကဟလာဆကဆအကစစ်ကောင်စီကရောသူတို့မှတရားဥပဒေစိုးမိုးရေးလုပ်ဖို့တာဝန်မရှိဘူးလားဆရာ။သူတို့တရားဥပဒေစိုးမိုးရေးကိုရောလုပ်အောင်မလားလုပ်နိုင်အောင်မလားဆရာ
။ဟာဆရာ။သူတို့မှမူကြီး၅ချက်လားချတာလေ။ဒီကဘွယ်ကိုပြာတနည်းနဲ့သွားမယ်အဲနိုင်ရတဲ့လူကိုအနာအပ်ပဲတော့သူကသမရလုပ်မယ်အဲ့တော့သူတို့လမ်းတင်မယ်အဲ့ဒါကဘာကြီးကဝိုင်းပြောတာတော့မရဘူးညာတရုတ်လည်းပြောမရအာဆီယံလည်းပြောမရဘယ်သူမှပြောမရဘူးဗမာကြီးတွေကတနတ်မရှိပဲနဲ့တော့ပြောလို့စိတ်မကူနဲ့တနတ်မရှိပဲနဲ့ပြောလို့ကတော့သေဖို့သာပြင်ခင်ဗျာမရဘူးမရဘူးနော်မရဘူးမရဘူ
းဟုတ်ကဲ့ပါဆရာကျွန်တော်နောက်ဆုံးညီကုန်းကျုပ်စကားဘာပြောရမှန်းတော့မသိပါဘူးဆရာရဲ့အဲ့တော့ဆရာပဲညီကုန်းကျုပ်စကားပြောပြပါတော့ဗျာ
အဲကျွန်တော်ညီကုန်းကျုပ်ပြောပေးခွင့်ပြရတယ်ဆိုတော့ကျေးဇူးတင်ပါတယ်ကျွန်တော်ကတော့ကျွန်တော်တို့ရေဦးဒေါ်လာရေးအောင်မြင်မယ်လို့ယုံကြည်တယ်ဒီလိုယုံကြည်တာကုဏဝါတော့ဘသူ့ကိုချစ်လို့မလို့ကြောင့်မဟုတ်ဘူးကျွန်တော်တို့ပြည်သူကမှန်တယ်ဓမ္မဘက်ကယက်နေတယ်အရမသမားတွေကိုဓမ္မသမားနိုင်ရမှာပေါ့ဒါမှမဟုတ်နိုင်အောင်လဲငါတို့နိုင်မယ်နိုင်မယ်ဆိုပြီးတော့ အော်ရုံနဲ့ပြင်းနဲ့မိပဲနဲ့ဝိုင်းဝင်ပြီးတော့ဓမ္မဘက်ကအနိုင်ရောက်ဝိုင်းလောက်ကြပါဒါမှတရားဥပဒေစိုးမိုးရေးလည်းဖြစ်လာနိုင်တယ်လို့ကျွန်တော်ဒီလိုဆိုပြောချင်ပါတယ်ဗျာ
ကျေးဇူးအများကြီးတင်ပါတယ်ဆရာကျမ်းပါပါစေဒီရန်ကင်းပါစေခင်ဗျာ
တိုင်းတိုင်းကျေးဇူးပါတယ်
ဒါကတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင်။တရားလွတ်တော်ရှိနေကြီးဦးချင်းမြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါ။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။အီတလီနိုင်ငံကထင်ရှားတဲ့ပွဲတော်တစ်ခုဖြစ်တဲ့ Fiori Reggio Carnival ပွဲတော်ကိုကိုဗစ်ကပ်ရောဂါမဖြစ်ခင်ကလိုမျိုး2022ခုနှစ်မှာပြန်ပြီးကျင်းပါပါတယ်ပေတရာလောက်မြင့်တဲ့စက်ကူရုပ်ကြီးတွေပါတဲ့အလှပြရင်တွေစီတန်းလှဲ့လေတဲ့အီတလီကထူးခြားတဲ့ပွဲတော်ကိုမဆုမျက်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်မှာကြည့်ကြရအောင်ပ
ါအီတလီနိုင်ငံတက်စကနီနယ်တွေကဖီယာရီဂျိုမျိုးဟာအေယာမအလှပြရင်ကြီးတွေနဲ့ကာနီဗယ်ပွဲတော်ဆင်နွှဲကြတဲ့မျိုးလို့လူသိများပါတယ်February လကုန်ပိုင်းကနေ March လဆန်းအထိသတင်းနှစ်ပတ်ကြာကျင်းပတဲ့ Via Reggio Carnival ပွဲတော်ဟာအီတလီနိုင်ငံမှာအရေးပါတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။တစ်ခုနဲ့တစ်ခုအမှုပညာလက်ရမြောက်မှုပိုင်းရောဒီပညာပိုင်းကိုပါပြိုင်ဆိုင်ဖန်တီးထားကြတဲ့ပေတရာလောက်အထိမြင့်တဲ့အလှပြရှင်ကြီးတွေကပွဲတော်ရဲ့အဓိကထူးခြားမှုပါ။အီတလီနိုင်ငံတည်းကလည်းမဟုတ်ဘဲနိုင်ငံတကာဧည့်သည်တွေကိုပါဆွဲဆောင်ထားနိုင်တဲ့ Via Reggio Carnival ပွဲတော်ဟာဘလောက်တောင်အရေးပါတယ်လဲဆိုရင်ကိုဗစ်ကပ်ရောဂါတွေဖြစ်နေချိန်မှာတော့ပွဲတော်ကိုမဖြတ်ပဲကျင်းပတဲ့အထည်ဖြစ်ပါတယ်။ဒါပေမဲ့ပုံမှန် February လမှာစတင်ကျင်းပလေ့ရှိတဲ့ပွဲတော်ကို2022ခုနှစ်က September လကိုနောက်ဆုတ်ပြီးတော့ကျင်းပခဲ့ပါတယ်။အခု2022ခုနှစ်မှာတော့ပုံမှန်အတိုင်း February လမှာပြန်လည်ကျင်းပပြီးမြဲပွဲစီစဉ်သူတွေကတော့တတိနဲ့ပွဲတော်ကိုကျင်းပကြပါတယ်။
Allora edizioni tanto diverse nel 20 a piena capienza fino all'ultimo
အခုနောက်ပိုင်းပွဲတော်ကျင်းပတဲ့အတိုင်းဒါတော်တော်လေးကြာပါတယ်2020တုန်းကပုံမှန်အတိုင်းကျင်းပခဲ့ပေမဲ့2021ခုနှစ်မှာတော့ထိုင်ကြီးရဲ့ပရိသတ်9000ခန့်လျှော့ချခဲ့ရတာပါဒီနှစ်တော့တဖြည်းဖြည်းပုံမှန်အခြေအနေကိုပြန်သွားနေပါပြီလူ8000ခန့်လက်ခံလို့ရပေမဲ့4000ခန့်ပဲလာခွင့်သတ်မှတ်ထားပါတယ်ဒီနှစ်ကသယောဂါကနေရုံးထွက်လာတဲ့နှစ်မှာအားလုံးပျော်ပျော်ရွှင်ရွှင်ဆင်နွှဲနိုင်ကြအောင်လုပ်တာဖြစ်လို့ပုံမှန်လိုဘုန်းကနေပရိသတ်တွေအများကြီးလာခွင့်ပြုတာမျိုးထက်တဖြည်းဖြည်းသတိနဲ့ပွဲတော်ကိုပြန်လည်ကျင်းပတာဖြစ်ပါတယ်
ဒေသခံတွေအလေးထားကြတဲ့ပွဲတော်ကိုလူအများအပြားနဲ့ပြန်လည်ဆင်နွှဲနိုင်တဲ့အတွက်ပွဲတော်မှာပါဝင်ခြားသူတွေရောပွဲတော်လာပရိသတ်တွေပါဝမ်းသာအားတက်နေကြပါတယ
်ပီရီကာနီဗယ်ဒီဗီရီဂျိုဒီရီတော်နာရဲကွန်လာပရီဇန်ဇာ 40,000
ဒီပွဲတော်ကအလှပြရင်တွေလှည့်လည်ပြပြီးပြီးသွားတဲ့ပွဲတော်မျိုးမဟုတ်ပါဘူးလမ်းတစ်လျှောက်ပွဲလာပရိသတ်တွေပါပါဝင်ပြီးတော့ဆင်နွှဲပျော်ရွှင်နိုင်ကြအောင်လုပ်ထားတဲ့ပွဲတော်မျိုးဖြစ်ပါတယ်ကျွန်တော်တို့ကတော့ဘယ်လိုပုံရှိခီးဆက်မလဲဆိုတော့ကိုကိုကိုပြန်ပြီးတော့သုံးသပ်မိစီတဲ့ပွဲတော်လို့ပြောချင်ပါတယ
်ဖီယာရီဂျိုမြို့မှာပထမဆုံးဖီယာရီဂျိုကာနီဗယ်ပွဲတော်ကို1883ခုနှစ်ကစတင်ခဲ့တာပါမြို့တော်ဝင်ရှိသူတွေအပေါ်မကျေနပ်လို့တယောလှောင်ပြောင်းတဲ့အနေနဲ့ကာနီဗယ်ပွဲတော်ကိုလုပ်ခဲ့ကြတာဖြစ်ပါတယ်လူချမ်းသာတွေကစင်ရဲသားတွေအပေါ်အခွန်အခောက်တွေအများကြီးကောက်ခံတာကိုမကျေနပ်သူတွေကလည်းလှောင်ပြောင်းတဲ့မျက်နှာဖုံးတွေဝတ်ပြီးတော့ပွဲတော်မှာစီတန်းချီတဲ့ဆန္ဒပြခဲ့ကြတာပါနှစ်တွေကြာလာတာနဲ့အမျှပွဲတော်မှာလှည့်လည်ပြသတဲ့အလှပြရည်တွေကနိုင်ငံတကာသတင်းတွေထဲမှာပါတဲ့အများစိတ်ဝင်စားကြတဲ့အကြောင်းအရာတွေကိုပေါ်လွင်အောင်ပို့ပြီးဖန်တီးလာခဲ့ကြပါတယ
်
ဟောရင်မြင့်တွေနဲ့နိုင်ရှင်ကြည့်မယ်ဆိုရင်အလှပြရည်တွေရဲ့ပြသမှုတွေတော်တော်ပြောင်းလဲသွားတာသတိထားမိပါတယ်အရင်ကတော့နိုင်ငံရေးအရာတယောလောင်ပြောင်းတာမျိုးတွေအဓိကအများခဲ့ပေမဲ့အခုတော့လက်ရှိဖြစ်ခဲ့တဲ့အခြေအနေတွေကိုထောက်ပြတာမျိုးတွေတွေ့ရပါတယ်ပရိသတ်တွေကအဲ့လိုမျိုးပူကြိုက်ကြပါတယ်။လက်ရှိအခြေအနေတွေကိုပြသတဲ့အတွက်ပရိသတ်ကပိုးပြီးစိတ်လုံရှားစိတ်ဝင်စားကြပါတယ
်။ Via Reggio Carnival ပွဲတော်ရဲ့အဓိကထူးခြားချက်ကအေယာမဆက်ကူယုတ်ကြီးတွေဖြစ်ပါတယ်။အလှပြရင်ကြီးတွေပေါ်ကဆက်ကူယုတ်ကြီးတွေဟာပေတရာလောက်အထိကိုမြင့်တဲ့အပြင်လှုပ်ရှားနေကြပါတယ်။ဆက်ကူယုတ်ဖန်တီးသူပညာရှင်တွေကအမှုပညာလက်ရာမြောက်ရုံနဲ့မဟုတ်ဘဲလှုပ်ရှားတက်ဝင်နေအောင်လည်းဖန်တီးကြရတာပါ။
Il nome del carro è Reset, ripartiamo da sotto zero. Il tema è
Mario e Sabia Yingu, Reset lo name ပေးထားတယ်လေ။အစကလည်းပြန်စကြမယ်ဆိုတဲ့အဓိပ္ပာယ်ပေါ့။ဒါကြီးတဲ့တဘာဝပုံစံအဟဇာတမဖြစ်တော့ဘူးဆိုတာကိုညီမောင်ထုတ်ပြချင်တာဖြစ်ပါလေ။ဒီကဲတော်ဒီအရေးပြောလို့တက်ဆက်သွားတဲ့ရေခဲပြင်ပေါ်မှာဘင်းကလေးတစ်ယောက်နဲ့ပူလာဝဲဝံတကောင်မျောပါသွားတာကိုကြားပြီးတော့ကဘာကြီးကိုအစ်စ်ကပြန်ဆပြီးတော့ view ဆိုင်ကြရအောင်ဆိုတဲ့သတင်းစကားကိုပေးတင်တာပေါ့လေ
Via Reggio Carnival ပွဲတော်အတွက်အလှပြရှင်ဖန်တီးသူတွေကသားစင်ကြီးဆက်ပညာကိုလက်ဆင့်ကမ်းလာကြသူတွေဖြစ်ပါတယ်
မျိုးမာရှိတဲ့အလှပြရှင်လုပ်တဲ့လုပ်ငန်းပေါင်း25ခုထံမင်းကတစ်နှစ်လောက်ကြာအချိန်ယူပြီးတော့အေယာမဆက်ကူယုံကြည်တွေနဲ့အလှပြရှင်တွေကိုဖန်တီးကြရတာဖြစ်ပါတယ
် Carro sin titolo omogeneity omogeneity sulla parità di genere
ဒီအလှပြရှင်ကကျမ်းမာတန်းတူညီများရှိရဆိုတာကိုပြသတဲ့အလှရှင်ဖြစ်ပါတယ်အမျိုးသမီးတွေတန်းတူညီများရှိစေရေးကြိုးပမ်းမှုထင်ရပေါ်လွင်အောင်လုပ်ထားရပါရှင်။ဒီအနာခက်ကဘာကြီးမှာလူသားအားလုံးတန်းတူညီများမှုရှိရမယ်ဆိုတဲ့အမြင်နဲ့ဖန်တီးထားတာဖြစ်ပါတယ်
။အီတလီနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်စိတ်ပိုင်းရုပ်ပိုင်းထိခိုက်နေကြချိန်မှာအခုလိုသမိုင်းဝင်ပွဲတော်ကိုကျင်းပတာကလူတွေရဲ့စိတ်ကိုပျော်ရွှင်စေအားဖြည့်ပေးရရောက်မယ်လို့ပွဲစီစဉ်သူတွေကပြောလဲနေကြပါတယ်
။ Il ruolo del Carnevale di Viareggio è stato importante sempre nella sua storia, è stato
ဗီယာရီချူကာနီဗယ်ပွဲတော်ကတမိုင်းမှာအရေးပါတဲ့ပွဲတော်တစ်ခုဖြစ်ပါတယ်။ကိုဗစ်ကရောဂါကြီးဖြစ်နေတဲ့နှစ်နှစ်ကာလကိုပြန်ကြည့်ရင်ကျမတို့ရဲ့ဒီပွဲတော်ကအီတလီနိုင်ငံနဲ့မဟုတ်ဘဲတစ်ကမ္ဘာလုံးလော့ကဒေါင်းသတ်မှတ်ချက်တွေမထုတ်ပြန်ခင်လေးမှာနောက်ဆုံးကျင်းပခဲ့တဲ့ပွဲတော်တစ်ခုဖြစ်ပါတယ်။2021ခုနှစ်မှာလည်းပွဲလုံးနိုင်တဲ့အထိပြည်သက်အားပေးမှုရတဲ့ပွဲတော်တစ်ခုပါ။လော့ကဒေါင်းသတ်မှတ်ချက်တွေထုတ်ထားတဲ့အချိန်မှာလူတွေရဲ့စိတ်ခွန်အားတွေပြန်လည်မြင့်တက်လာအောင်လုပ်ပေးနိုင်ခဲ့တဲ့ပွဲတော်လို့လည်းပြောလို့ရပါတယ်။
အီတလီနိုင်ငံတက်စကနီနယ်ရဲကဗီယာရီဂျိုမြို့မှာတရက်နှစ်ပတ်ကြာအတွင်း6ရက်ကျင်းပတဲ့ဗီယာရီဂျိုကာနီဗယ်ပွဲတော်မှာလူကြိုက်များတဲ့အလှပြခြင်းကိုပွဲတော်နောက်ဆုံးရက်မှာဆူချင်းရက်မှာဖြစ်ပါတယ်။2023ခုနှစ်ကြာရင်တော့ပွဲတော်သက်တမ်း150ပြည့်တော်မှာမို့ပိုပြီးထူးခြားခမ်းနားတဲ့အလှပြခြင်းကြီးတွေဖန်တီးနိုင်ဖို့အတွက်ပွဲစီစဉ်သူတွေအခုရဲကစဉ်စားပြင်ဆင်နေကြပါပြီရှင်။ကျွန်မဆူမြတ်မောပါ
။မဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလွားခီးတွားအစီအစဉ်ပါရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ကပြောပြမှာပါရှင
်အင်္ဂါနေ့ကပါကစ္စတန်နိုင်ငံဘလူးချီစတန်ခရိုင်အစိမ့်မြအစိုးရရုံးအနီးအထေကံဘုံးပွဲတိုက်ခိုက်ခဲ့တဲ့အတွေ့လုံခြုံရေးတပ်ဖွဲ့ဝင်အ ਨੇ စုံ5ဦးသေဆုံးပြီး30ကြော်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ် IS Islamic အစွန်းရောက်အဖွဲ့ကသူတို့ရဲ့လက်ချက်ပြကြောင်းထုတ်ဖော်ဝန်ခံခဲ့ပါတယ်ဒါဟာပါကစ္စတန်မှာတပတ်အတွင်းဒုတိယအကြိမ်ဘုံးခွဲတိုက်ခိုက်ခံရတာဖြစ်ပါတယ်ရုရှားတပ်တွေဘက်ကခေတ္တအပြည့်ရထားပေးတဲ့အတွက်အဝိုင်းခံထားရတဲ့ Ukraine မျိုးတွေကပြည်သားပြည်သူတွေကိုအင်္ဂါနေ့မှာကယ်ထုတ်နိုင်ခဲ့ပါတယ်ပြည်သားတွေဟာဘတ်ကားတွေနဲ့ထွက်ခွာသူတွေရှိတယ်လို့ချီလီယန်၆ခရသူတွေလည်းရှိပါတယ်ရုရှားကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ရေနံနဲ့သဘာဝတန်ငွေအလုံးကိုတင်သွင်းခွင့်ပိတ်ပင်လိုက်ကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်ရုရှားရဲ့ရေနံတွေကိုအမေရိကန်ဘယ်စိတ်ကမ်းကနေမှလက်ခံတော့မှာမဟုတ်ပါဘူးဒါဟာသမ္မတပူတင်ရဲ့စီရန်တရားကြီးကိုနောက်ထပ်ပြင်းထန်တဲ့ထိုးနဲ့တိုက်ခိုက်ချက်တစ်ခုဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါယူကရိန်းကိုကျူးကျော်တဲ့ရုရှားအပေါ်အော်စတြေးလျနိုင်ငံကပိတ်ဆို့အရေးယူမှုအသစ်တရားကိုထမှန်ပြဌာန်းလိုက်ကြောင်းအင်္ဂါနေ့တုန်းကထုတ်ပြန်ကြေညာပါတယ်ရုရှားရဲ့ဝါရပြန့်ကျင်ရေးနဲ့မမှန်သတင်းထုတ်လွှင့်မှုတွေကိုလှုံ့ဆော်ပေးနေသူတွေအပါအဝင်ရုရှားရဲ့အဓိကအကျိုးစီးပွားကိုပေါ်ဆောင်ပေးနေသူ10ဦးကိုထမှန်အရေးယူလိုက်ကြောင်းဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးမရစ်ပိန်ကကြေညာချက်တစ်ဆောင်ထုတ်ပြန်ခဲ့ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားအကြမ်းအတင်းနဲ့ရင်ဆိုင်နေရပြီးဒီစစ်ပွဲကြောင့်ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ပုံမိုနီးကပ်သွားတဲ့အပေါ်တရုတ်သမ္မတရှီကျင်းပင်အနေနဲ့နေမတိထံမသာဖြစ်နေတယ်လို့အမေရိကန်ဗဟိုထောင်လှမ်းရေးဌာန CIA အကြီးအကဲဝီလျံဘန်စ်ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်
သတင်းချင်းချုပ်ကိုကုစုံမှုကျော်ကပြောပြသွားတာပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေတာမို့စောင့်မျှော်နားဆင်ကြပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီ၍နားဆင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမော်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ဂျီမီကော့ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darryl Smith ပါရှင်။ VOA မြန်မာပိုင်းအစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့ကဘာတလွားတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကြင်ွေးကြပါစေရှင်။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.